Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2014ခုနှစ်ဇွန်လ19ရက်ကြာတာပြင်းနေ့ညဘက် VOA စီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ kHz 1905 9885 9323 11965နဲ့12305တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညစီစဉ်မှုကတော့ကျမနန္ဒာချက်ပါရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးတက်ပါ။ဒီညပဲသတင်းတွေကိုကိုငင်းချမ်းနဲ့အတူကြီးညာပေးမှာပါ။အီရတ်ကအကြီးဆုံးရင်းနှီးချက်ဆက်ရုံကိုပြန်ထိန်းချုပ်နိုင်မှုအီရတ်တပ်တွေနဲ့ဆူနီစစ်သွေးကြွတွေဆက်ပြီးတိုက်ခိုက်နေကြပါတယ်။ယူကရိန်းကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေအရေးရုရှားပါဝင်မကူညီအရေးယူဖို့စဉ်းစားနေတယ်လို့အမေရိကန်ကပြောပါတယ်။ဒီကနေ့ကမ္ဘာဖလားအုပ်စုပွဲစဉ်တွေမှာတော့ဥရုဂွေးနဲ့အင်္ဂလန်၊ဂျပန်နဲ့ဂရိကိုလံပီယံနဲ့အိုင်ဗရီကိုစ့်တို့ရှင်ပြိုင်ကြမှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒာ။
ဟုတ်ကဲ့ပါရှင်။သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့အခြေတင်ငင်းပွားစရာတွေရှိနေတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးမှာအရေးပါတဲ့ပုံမှန်436ပြင်ဆင်ရေးလူမှုစန္ဒာကောက်ယူရာမှာထောက်ခံမှုအနေထားဘယ်လိုရှိပါသလဲ
။ဟိုကြီးရတယ်မှာတော့ကျမတို့က436ကိုတော်တော်လေးရှင်းရသေးတယ်။သူကသိနားမယ်တဲ့ခါကျတော့လေဟိုပြောရဆိုရတယ်။ဘယ်လိုပေါ်ကလူကအဲ့ဒီတော့ပြောစရာမလိုတော်တော်လေးလွယ်လွယ်ကူကူ
အခုလိုပြောဆိုချက်တွေနဲ့အတူရှမ်းလက်နက်ကင်ဖွဲ့တခုနဲ့ဝင်ကြီးဦးအောင်မင်းတို့ဒီကနေ့တွေ့ဆုံခဲ့ကြတယ်ဆိုတော့အဓိကဘာတွေဆင်းရဲခဲ့ကြသလဲဒီလိုမြန်မာသတင်းဆောင်မတွေပြင်နိုင်ငံတကာမှာတော့အီရတ်မှာအစ္စလာမစ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတိုးလာတဲ့အတွက်အီရတ်အစိုးရကနေပြီးတော့အမေရိကန်ကိုလေကြောင်းအကူတောင်းဆိုခဲ့ပါတယ်ဒီလိုအခြေအနေတွေကိုအခုညမှာကြားရမှာပါရှင်ဒါတွေကိုမထုတ်လွှင့်ပေးခင်မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ဒေါက်ခင်မျိုးတက်နဲ့ကိုငင်းညံကကြီးညာပေးပါမယ်ရှင်
အီရတ်နိုင်ငံဘေဂျီမြို့ကအကြီးဆုံးရေနံချက်ဆက်ရုံနေရာကိုပြန်လည်ထိန်းချုပ်နိုင်ဖို့အတွက်ကြက်တပ်ရင်းနေမှာလဲအီရတ်တပ်တွေနဲ့ဆူနီစစ်သွေးကြွတွေဆက်ပြီးတိုက်ခိုက်နေကြပါတယ်ဆက်ရုံကနေမီးခိုးတွေထွက်လာနေသလို ISIL အစ္စလာမ်စစ်သွေးကြွတွေရဲ့အမေအောင်လန်းလွှင့်တူထားတာတွေ့ရတယ်လို့မျက်မြင်သက်သေတွေကပြောပါတယ်မြို့ရော့ဘက်နဲ့မော်ဆိုးမြို့ကျမ်းမှာရှိတဲ့ဒီရေနံချက်ဆက်ရုံကိုအစိုးရကအခုထိထိန်းချုပ်ထားဆဲပဲလို့အီရတ်လုံခြုံရေးတာဝန်ခံတွေကတော့ပြောပါတယ်အီရတ်မြောက်ပိုင်းမှာရှိတဲ့အဓိကမြို့ကြီးအတော်များများကိုတင်ပိုက်ထားပြီးမြို့ရော့ကိုပါတင်ပိုက်ဖို့ချင်းချောင်းနေတဲ့စစ်သွေးကြွတွေကိုနှိမ်နှင်းနေတဲ့အီရတ်ကိုအကူအညီပေးဖို့နီလန်တွေအမေရိကန်ပြည်ထောင်စုကဆက်ပြီးစဉ်းစားနေတယ်လို့ဆိုပါတယ်အီရတ်ဆိုရကအမေရိကန်ကိုလေကြောင်းကဝန်တိုက်ခိုက်ပေးဖို့ပန်ကြားခဲ့ကြောင်းပူးတွက်စီးဦးစီးချုပ်များရဲ့တဘာပတိဗိုလ်ချုပ်ကြီးမာတင်ဒမ်စီကဗိုလ်တော်ဖူးနဲ့အမေရိကန်အထက်လွှတ်တော်ကော်မတီခွဲကိုပြောပါတယ်ရှီယာဦးဆောင်တဲ့အီရတ်ဆိုရဟာပြည်သူတွေအတွက်တာဝန်မကျေသလိုဆွန်နီနဲ့ကတ်လူမျိုးစုတွေနဲ့ညီညွတ်တဲ့အဆိုအတက်ဖွဲ့စည်းမယ်လို့ကတိပေးထားတာကိုအီရတ်ခေါင်းဆောင်ပိုင်းပြက်ခွက်ခဲ့တယ်လို့လည်းပြောပါတယ်
ယူကရိန်းအရှေ့ပိုင်းကခွဲထွက်ရေးသမားတွေရဲ့အကြမ်းဖက်မှုတွေကိုရုရှားအနေနဲ့အရှိန်အဝါကိုသုံးပြီးရပ်တန့်သွားအောင်မကူညီဘူးဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့သူ့ရဲ့မဟာမိတ်တွေနဲ့ပူးပေါင်းပြီးရုရှားအပေါ်ပြင်းထန်တဲ့အရေးယူမှုတွေဆက်လက်လှုပ်ဆောင်ရလိမ့်မယ်လို့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ပြီးခဲ့တဲ့မတ်လကယူကရိန်းရဲ့ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားတို့သိမ်းယူပြီးတဲ့နောက်ပိုင်းမှာအမေရိကန်နဲ့ EU တို့ကဥဆောင်ပြီးရုရှားနိုင်ငံသားအချို့နဲ့ကုမ္ပဏီတွေကိုအရေးယူပိတ်ဆို့မှုတွေလှုပ်ဆောင်ခဲ့တာပါ။ယူကရိန်းအရှေ့ပိုင်းကရုရှားလိုလားသူခွဲထွက်ရေးသမားတွေရဲ့လက်နက်ချီပြီးကြားလာပြီးဖြစ်တဲ့ပုံကံမှုတွေဟာတပ်ဖြတ်မှုတွေညှဉ်းပန်းနှိပ်စက်မှုတွေပြန်ပေးဆွဲမှုတွေဖြစ်ပေါ်စေပြီးအထိတ်တလန့်ပတ်ဝန်းကျင်ကိုဖန်တီးနေတယ်လို့မနေ့ကကုလသမဂ္ဂကပြောပါတယ်။တိုက်ခိုက်မှုတွေကြားမှာပိတ်မိနေတဲ့သူတွေအတွက်အခြေအနေတွေကအလွန်ခက်ခဲပါတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးတာဝန်ရှိသူဂျီယာနီမာဂါဇန်နီကပြောပါတယ
် And this has to do with access to public services whether it's school medical
စာတင်ကြောင်းတွေဆေးပေးခန်းတွေအစားအသောက်နဲ့ရေမီစတဲ့လူမှုလိုအပ်ချက်တွေကိုဖြည့်ဆည်းပေးရပါမယ်ဒါပေမဲ့တရားဥပဒေစိုးမိုးမှုမရှိတော့တဲ့အခါဖမ်းဆီးညှဉ်းပန်းနှိပ်စက်ခံရတာတပ်ဖြတ်ခံရတာမတရားဆက်ဆံခံရတာတွေဖြစ်ပေါ်လာနေပါတယ်သမရာပရိုရှန်ကိုကဒီပရိပခတွေကိုရပ်တန့်သွားအောင်သူ့ဘက်ကတစ်ဖက်သက်အပြစ်ခတ်ရမယ်လို့ငြင်းငြင်းရေးကန့်လန့်ခဲ့ပါတယ်။မစ္စတာပရိုရှန်ကိုကအပြစ်ခတ်ရဆဲရေးဆိုတာခွဲထွက်ရေးသမားတွေအတွက်လက်နက်ကိုစွန့်လွတ်ဖို့အခွင့်အလမ်းဖြစ်ပြီးနိုင်ငံကထွက်သွားကျင်သူတွေအတွက်ထွက်သွား권ရှိမဲ့ကိစ္စဖြစ်တယ်လို့ပြောတာကိုရုရှားသတင်းဌာနတွေကမနေ့ကကိုကတင်ပြသွားပါတယ်။
ပြီးခဲ့တဲ့သတင်းပတ်ကလေးကပြန်ပြီးဆွဲရခန်းနေရတဲ့ Israel ဆဲကျော်တဲ့၃ယောက်ကိုရှာဖွေဖို့တညတာဆစ်စင်ရေးလုပ်ခဲ့တဲ့ Israel တပ်သားတွေနဲ့ Palestine တွေကြားပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ Palestine တွေဘက်ကတနက်နေ့ပစ်ခတ်ပြီးဖောက်ခွဲရေးပစ္စည်းတွေနဲ့ပါပစ်ပေါက်ခဲ့ကြတာမို့ Israel တပ်တွေဘက်ကပြန်ပြီးပစ်ခတ်ခဲ့ရတယ်လို့ အစ္စရေးစစ်တပ်ကဂျာတာဘရီနေမှာကြီးညာချက်ထုတ်ပြန်ခဲ့တယ်လို့လူ30ကိုပါဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ပျောက်ဆုံးနေစဲဆယ်ကျော်တပ်တွေကိုရှာဖွေတဲ့အစ္စရေးစစ်သားတွေကအနောက်ဘက်ကဒေသကဒေသခံတွေရဲ့နေအိမ်တွေကိုပါရုတ်တရက်ဝင်ရောက်ပြီးစစ်ဆေးခဲ့ကြတာပါ။အနောက်ဘက်ကမှာဆယ်ကျော်တပ်3ယောက်ဟာပြီးခဲ့တဲ့သတင်းပတ်တုန်းကကျောင်းကနေအိမ်ပြန်ကားကြုံလိုက်စီးသွားရကနေပျောက်ဆုံးနေကြတာပါ။ဒီလူငယ်3ဦးကိုရှာဖွေရမှာအစ္စရေးတပ်တွေကဒါဇင်နဲ့ချီတဲ့ဟမတ်စစ်သွေးကြော်တွေကိုဖမ်းဆီးခဲ့တာဖြစ်ပြီးဟမတ်စ်တွေကတော့သူတို့ဒီလူငယ်တွေကိုဖမ်းမထားဘူးလို့ဆိုပါတယ်။ဒီပြောက်ဆုံးလူငယ်ကလေးတွေကိုပါလက်စတိုင်းတပ်တွေနဲ့ကူးပြီးရှာဖွေပေးမယ်လို့ပါလက်စတိုင်းသမ္မတမမ်မုဒ်အဘတ်ကဗိုလ်တပူးနေမှာပဲပြောကြားခဲ့ပါတယ်
။ဘရာဇီးနိုင်ငံမှာကျင်းပနေတဲ့2014ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲဗိုလ်တပူးနေအုပ်စုဘီပွဲစဉ်မှာလက်ရှိချန်ပီယံစပိန်အသင်းကချီလီအသင်းကို2-6မရှိနဲ့ရှုံးပြီးအုပ်စုအဆင့်ကနေပဲပြိုင်ပွဲကနေထွက်သွားရပါပြီ။အောင်ပွဲရတဲ့ချီလီပရိသတ်တွေဆန်ဒီယေဂိုမြို့မှာတညလုံးနီးပါးအောင်ပွဲခံပျော်ရွှင်ခဲ့ကြပေမဲ့စပိန်ပရိသတ်အတွက်ကတော့အရှက်တကွဲဖြစ်ရတာအပါအဝင်စိတ်ခံစားမှုမျိုးစုံဖြစ်ခဲ့ကြပါတယ်။တချို့ကကမ္ဘာချန်ပီယံကမ္ဘာအကောင်းဆုံးဖြစ်ခဲ့တဲ့သူတို့ရဲ့နိုင်ငံအသင်းရှုံးပွဲစတိုက်ကြုံပြီးပြိုင်ပွဲကနေထွက်ခဲ့ရတာတော့အပေါ်ရှက်စရာအဖြစ်ရှုမြင်ကြပါတယ်။တချို့ကတော့အခုပွဲမှာအုပ်စုအဆင့်ကနေထွက်ခဲ့ရပေမဲ့ဥရောပချန်ပီယံနှစ်ကြိမ်ဖြစ်ခဲ့မှုတာကမ္ဘာဖလားချန်ပီယံဖြစ်ခဲ့မှုတာတွေနဲ့ပြန်ခြေကြပါတယ်။စပိန်အသင်းကပထမအပွဲမှာနယ်သာလန်အသင်းကို 5-2 ဒုတိယပွဲမှာချီလီအသင်းကို 2-6 မရှိနဲ့ဇက်တိုက်အေးနှိမ်သွားခဲ့တာဖြစ်ပါတယ်။ဗိုလ်တပူးနေကပဲကစားခဲ့တဲ့အခြားပွဲတွေမှာအုပ်စုဘီကပဲနယ်သာလန်ကဩစတြေးလျကို 3-2 နဲ့နိုင်ပြီးဒုတိယအဆင့်တက်ဖို့တေချာသွားပြီးတော့အုပ်စု A ကခရိုအေးရှားအသင်းကကင်မရွန်အသင်းကို 4-6 မရှိနဲ့နိုင်သွားတဲ့အတွက်ခရိုအေးရှားအနေနဲ့အုပ်စုအဆင့်ကနေတက်ဖို့မျှော်လင့်ချက်ရှိသွားပါပြီ။ဂျာတာဘရီးနေပွဲစဉ်တွေမှာတော့ကိုလံဘီယာနဲ့ Ivory Coast, Uruguay နဲ့ England, Japan နဲ့ Greece တို့အသီးသီးရှင်ပြိုင်ကစားကြမှာဖြစ်ပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00ထိ9.24 kHz 1.13 9.25 kHz 1.965လိုက်နိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်စိုးရရရှိတွေပိုင်ဆိုင်မှုတွေကိုထုတ်ဖော်ပြောဆိုဖို့တောင်းဆိုတဲ့အဖွဲ့ကတက်ကြွလှုပ်ရှားသူ3ယောက်ကိုတရုတ်တရားရုံးကထောင်ဒဏ်6နှစ်ခွဲတိပြစ်ဒဏ်တွေချမှတ်လိုက်ပါတယ်တရုတ်စိုးရကတက်ကြွလှုပ်ရှားသူတွေရဲ့ new citizens လှုပ်ရှားမှုကိုချိန်မှုမှုလှုပ်ဆောင်နေတာတနှစ်လောက်ရှိလာပြီဖြစ်ပြီးအခုနိုင်ငံအလဲပိုင်းကြမ်းရှိခင်တရားရုံးကချမှတ်လိုက်တဲ့ပြစ်ဒဏ်ကတော့အပြင်းထန်ဆုံးပါလီယူပင်းနဲ့ဝေဆုံပင်းတို့ကိုတည်ငြိမ်မှုပြပြအောင်နှောက်ယှက်မှုခံရဖြစ်မှုနဲ့လုံခြုံရေးဝန်ထမ်းတွေကိုဆေးတိုင်းထွန်မှုတွေနဲ့ထောင်ဒဏ်6နှစ်ခွဲစီချမှတ်လိုက်တာပါလီစုဟွာကတော့တည်ငြိမ်မှုပြပြအောင်နှောက်ယှက်မှုနဲ့ထောင်ဒဏ်3နှစ်ချမှတ်ပါတယ်အခုလိုပြစ်ဒဏ်တွေချမှတ်လိုက်တာဟာတရားမျှတမှုမရှိဘူးလို့လီယူပင်းရဲ့ရှေ့နေကပြောပါတယ်တရားဥပဒေကိုအာဏာပိုင်တွေကလိုအပ်တယ်လို့အပြောင်းလဲလုပ်နေနိုင်တယ်လို့နိုင်ငံရေးမှုတွေအတွက်တော့လည်းဥပဒေကိုမရှိဘူးလို့ပြောပါတယ်အခုလိုထောင်ဒဏ်6နှစ်ခွဲတို့3နှစ်တို့ချမှတ်လိုက်တာဟာတိတ်ကိုဆိုးဝါးလွန်းနေပြီးဆိုးရင်စရာဖြစ်လာနေတယ်လို့သူတို့တွေဟာနိုင်ငံရေးအကျဉ်းသားတွေလို့ဟောင်ကောင်ချင်းဆိုင် Amnesty International လူခွင့်အဖွဲ့ကပြောပါတယ် New Citizens လှုပ်ရှားမှုအဖွဲ့ဟာခိုင်ခိုင်မာမာဖွဲ့စည်းထားတဲ့အဖွဲ့တစ်ခုမဟုတ်ဘဲတရုတ်အစိုးရရဲ့အဂတိလိုက်စားမှုတွေလူခွင့်ရေးဆိုင်ရာတွေကိုတခါတလေဆုံတွေ့ပြီးဆွေးနွေးပွဲတွေလုပ်လို့ရှိတဲ့အဖွဲ့တစ်ခုဖြစ်ပါတယ်သူတို့ရဲ့အဖွဲ့ဝင်ဒရာဇင်လောက်ကိုတရုတ်အစိုးရကဖမ်းဆီးထားတာပါ
တရုတ်နိုင်ငံကသူတို့အနေနဲ့ဒုတိယရေနံတူးစင်ကိုအငင်းမွှားမှုဖြစ်နေတဲ့ဗီယက်နမ်ကမ်းခြေအနီးကိုရွှေ့လိုက်တယ်လို့ပြောပါတယ်အဲ့ဒီနေရာဟာနှစ်နိုင်ငံသင်းမောတွေပြင်းပြင်းထန်ထန်ဝင်တိုက်နေကြတဲ့နေရာနားမှာပါပြီး2000ခန့်ရှည်တဲ့ဒီရေနံတူးစင်ကိုလက်ရှိနေရာဟိုင်နန်ကျွန်းတောင်ပိုင်းကနေပြီးအရှေ့တောင်ပိုင်းနေရာကိုဆွဲယူသွားနေတာပါဗီယက်နမ်ကမ်းခြေနဲ့ပိုပြီးနီးတဲ့နေရာကိုတောက်ကြနေမှာရောက်ရှိမယ်လို့ပင်လယ်ပြင်လုံခြုံရေးဌာနကသူတို့ရဲ့ website မှာဖော်ပြထားပါတယ်အဲ့ဒီနေရာမှာရှိတဲ့သင်းမောတွေကိုလမ်းရှင်းထားဖို့အကြောင်းကြားထားပါတယ်ဗီယက်နမ်ကဒီ twin တူးစင်နှစ်ခုလုံးဟာသူတို့ရဲ့စီးပွားရေးဇုံနဲ့နိုင်ငံရဲ့ကမ်းဦးရေတိမ်တွေကိုရောက်နေပြီလို့ပြောပါတယ်ဒီ twin တူးစင်ရွှေ့တာဟာနှစ်ဖက်တာဝန်ရှိသူတွေတွေ့ဆုံပြီးဘာရလက်မှထွက်မလာတဲ့နောက်ပိုင်းမှာဖြစ်လာတာပါပထမ twin တူးစင်စတုန်းကလည်းဗီယက်နမ်နိုင်ငံတဝန်တရုတ်ဆန့်ကျင်ရေးဆန္ဒပြမှုတွေဖြစ်ခဲ့ပြီးတရုတ်အလုသမားတွေကိုခန့်ထားတဲ့ဆက်ယုံပေါင်းများစွာတိုက်ခိုက်ခံရပြီးလူ9ယောက်သေဆုံးအသက်ခံရကလူရပေါင်းများစွာဒဏ်ရာရခဲ့ပါတယ်အဖျက်စီးခံရတဲ့ဆက်ယုံအများစုဟာလက်ရှိအရေးခင်းတဲ့ဘာမှမဆိုင်တဲ့ထိုင်ဝမ်ကရင်းနှီးမြှုပ်နှံသူတွေပိုင်ဆိုင်လုကင်ကြတာပါ
ကိုလံဘီယာဆူအနေနဲ့လက်ဝဲဝါဒီတပုံတွေနဲ့ငြိမ်းချမ်းရေးအတွက်ဆစ်ဆက်နှိမ့်နိုင်နေတာနဲ့အမျှအမေရိကန်ပြည်ထောင်စုဟာကိုလံဘီယာနိုင်ငံနဲ့အတူတကွရပ်တည်နေတယ်လို့အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။ကိုလံဘီယာမှာရွေးကောက်တင်မြှောက်တာခံခဲ့ရတဲ့သမ္မတအသစ်ဟွမ်မန်နူအယ်ဆန်တိုးစ်နဲ့တွေ့ဆုံဆွေးနွေးဖို့ဗိုလ်တပူးနေမှာဘိုဂိုတာမြို့တော်မှာမစ္စတာဘိုင်ဒန်သွားရောက်နေတာပါ။က ိုလံဘီယာငင်းချိုင်းလုပ်ငန်းရှင်မှာအမေရိကန်ရဲ့ထောက်ခံအားပေးမှုကအရေးကြီးတယ်လို့သမ္မတဆန်တိုစ်ကပြောပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကစပြီးဖောက်ဒဘုံတွင်နဲ့ပြောဆိုဆွေးနွေးနေခဲ့တာဟာနောက်ဆုံးဆင့်ရောက်နေပြီလို့လည်းဆိုပါတယ်။ဒါအပြင်ကိုလံဘီယာရဲ့ဒုတိယအကြီးဆုံးဒဘုံအဖွဲ့ဖြစ်တဲ့အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့နဲ့လည်းဆွေးနွေးမှုတွေစတာပြီလို့ဆိုပါတယ်။ဒီအဖွဲ့နှစ်ဖွဲ့စလုံးဟာနှစ်ပေါင်း90လောက်အစိုးရကိုဆန့်ကျင်တိုက်ခိုက်နေခဲ့တာဖြစ်ပြီးဒီတိုက်ခိုက်မှုတွေကြောင့်လူပေါင်း2,000ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်။
မလေးရှားအနောက်ပိုင်းကမ်းခြေမှာဒုတိယလေတစည်းနစ်မြုပ်သွားပြီးရာမန်ဒန်အတွက်အိမ်ပြန်လာတဲ့အင်ဒိုနီးရှား3ယောက်ကိုတာဝန်ရှိသူတွေကရှာဖွေကယ်ယူနေပါတယ်။ကွာလာလမ်ပူစင်ချေဖုံစီပန်းမြို့အနီးယနေ့မနက်ပိုင်းမှာနစ်မြုပ်သွားတဲ့အဲ့ဒီလေဟာဆူမာထရာကျွန်းကိုဥတီသွားနေတယ်လို့ယုံကြည်ရပြီးလူ6ယောက်ပျောက်ဆုံးနေတယ်လို့မလေးရှားရေးကြောင်းတာဝန်ရှိသူတွေကပြောပါတယ်။မနေ့ကလည်းအင်ဒိုနီးရှားအာချေးပြည်နယ်ကိုဥတီနေတဲ့လူ68ဦးအပြည့်အသိတင်ဆောင်ထားတဲ့တစ်သားလေတစ်စီးဟာမလကာရေလက်ကြားမှာပျောက်မှောက်သွားခဲ့ပါတယ်။အနည်းဆုံးလူ9ဦးရဲ့အလောင်းတွေကိုပြန်ရှာတွေ့ခဲ့ပါတယ်။အနည်းဆုံးလူ26ဦးပျောက်ဆုံးနေသေးပါ။တင်းမောအမြောက်အများနဲ့ရဟတ်ယာဉ်တွေကိုတုံးပြီးရှာဖွေနေပါတယ်။လိုက်ပါလာတဲ့ခရီးသည်တွေဟာမလေးရှားမှာအလုပ်လုပ်တဲ့အင်ဒိုနီးရှားနိုင်ငံသားတွေဖြစ်ပြီးဇွန်လကုန်မှာစတင်မှာဖြစ်တဲ့မွတ်စလင်တို့ရဲ့အထွတ်အမြတ်ရမန်ဒန်ဥပုသ်လအတွက်အိမ်ပြန်ကြတာဖြစ်ပါတယ်။မလေးရှားဟာအတော်အသင့်ချမ်းသာတဲ့နိုင်ငံဖြစ်ပြီးမြန်မာ၊ဘင်္ဂလားဒေ့ရှ်၊အင်ဒိုနီးရှားအစရှိတဲ့ပိုပြီးဆင်းရဲတဲ့ပတ်ဝန်းကျင်နိုင်ငံကအလုံသမားတွေကိုဆွဲဆောင်နေတာပါ။နစ်မြုပ်လွယ်တဲ့တစ်သားလေတွေနဲ့အလုံသမားအများစုဟာဆာရွက်စာရမ်းတွေမပါဘဲမလေးရှားကိုသွားလာနေကြတာပါ။
2014-2015 ဘဏ္ဍာနှစ်အတွက်မြန်မာနိုင်ငံရဲ့ပြည်တွင်းအသင်းကုန်ထုတ်လုပ်မှုတန်ဖိုး GDP ဟာ 8.5 ရာနှုန်းထိတိုးတက်မယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကခန့်လိုက်တဲ့အပေါ်မှာဖြစ်နိုင်ခြေရှိပါတယ်လို့သုံးသပ်တာရှိတယ်လို့မဖြစ်နိုင်ဘူးလို့ပြောဆိုနေကြတာလည်းရှိပါတယ်ဒီတိုးတက်မှုနှုန်းဟာဖြစ်နိုင်တယ်ဖြစ်တယ်လို့စီးပွားရေးတက္ကသိုလ်အငြိမ်းစားဒုတိယပါမောက္ခချုပ်တူကသုံးသပ်ထားပါတယ်
ဒီကနေ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုငင်းချန်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကို VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးသွားပါမယ်ဒီညတော့နိုင်ငံတကာသတင်းတွေနဲ့စပါမယ်ရှင်အီရန်နိုင်ငံတွင်အစ္စလာမစ်စစ်သွေးကြွအဖွဲ့တွေရဲ့တိုက်ခိုက်မှုတိုးလာချိန်မှာအီရန်အစိုးရကိုစီးရဲအရာဘလို့ကူညီပံ့ပိုးမလဲဆိုတဲ့နည်းလမ်းတွေသမ္မတအိုဘားမားအစိုးရကစဉ်းစားနေပါတယ်။အီရန်အစိုးရကတော့သဘုံတွေကိုလေကြောင်းကနေထိုးစစ်ဆင်ပေးဖို့အမေရိကန်ပြည်ထောင်စုကိုတောင်းဆိုနေပါတယ်။တစ်ချိန်တည်းမှာပဲအီရန်စစ်တပ်ရဲ့သဘုံတွေကိုပြန်ခုခံနိုင်စွမ်းနဲ့ပတ်သက်လို့မေးခွန်းထုတ်မှုတွေလည်းရှိနေတာပါ။အပြည့်အစုံကို VOA သတင်းတောင်မယ်ရဒစ်ဘျူရယ်နဲ့ Jeff Salit တို့ပေးပို့ထားတဲ့သတင်းလွှာကိုစူးစီးပြီးတော့ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင
်။အီရတ်လုံခြုံရေးတပ်ဖွဲ့ဝင်တွေကတော့အီရတ်စစ်သွေးကြွတွေနဲ့ ISIL သဘုံအဖွဲ့တွေဘက်ဂရက်မြို့ကိုပို့ပြီးတော့နှီးမလာနိုင်အောင်တော့သူတို့သိမ်းသွားခဲ့တဲ့နေမြေတွေကိုပြန်ပြီးရအောင်ကြိုးပမ်းနေပါတယ်။အီရတ်နိုင်ငံမြောက်ပိုင်းကလုံခြုံရေးတပ်တွေပြိုကျသွားသလောက်ဖြစ်သွားချိန်မှာ Al Qaeda ဂျမ်ဖက်အဖွဲ့တွေကလုံဆော်ကြောထောက်နောက်ခံပေးထားတဲ့တဘုံအဖွဲ့တွေဘက်ဂရက်ကိုသိမ်းမှုဥတီလာနေကြတာပါတပ္ပဒဥပမာကတော့အီရတ်စစ်တပ်ကဒီလိုချမ်းဖက်မှုတွေကိုတုံ့ပြန်တိုက်နိုင်စွမ်းမရှိတာကနိုင်ငံအတွင်းနိုင်ငံရေးရာကွယ်လွှဲချက်တွေကိုမိမောင်းထိုးပြနေတယ်လို့ပြောပါတယ်
There's a problem with morale there's a problem in terms of
စစ်တပ်တွင်းမှာစိတ်ဓာတ်တကြွမှုအနေထားရောမဖြစ်မနေတိုင်းပြည်ကာဝင်မဲဆိုတဲ့တနိပ်ထံပိုင်းဆိုင်ရာမှာရောပြဿနာရှိပါတယ်ဒါတွေကတိုင်းပြည်မှာရေရှည်ရင်ဆိုင်ခဲ့ရတဲ့နိုင်ငံရေးပြဿနာတွေထဲမှာအမြင့်တွင်နေခဲ့တာပ
ါပါတဂွန်စစ်ဌာနချုပ်ရဲ့ပြောရေးဆိုခွင့်ရှိသူအမေရိကန်ရေတပ်ဗိုလ်ချုပ်ကြီးဂျွန်ကာဗီကတော့အမေရိကန်ပြည်ထောင်စုဟာ2003ခုနှစ်အီရတ်ကိုသိမ်းပိုက်ခဲ့ပြီးတဲ့နောက်ဒေါ်လာသန်းထောင်ချီကုန်ကြခံအီရတ်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုလေ့ကျင့်သင်တန်းပေးခဲ့တယ်လို့ပြောပါတယ
် When we left Iraq in 2011
we left 2011ခုနှစ်ကျွန်တော်တို့အီရတ်ကနေထွက်ခွာချိန်မှာအီရတ်လုံခြုံရေးအဖွဲ့တွေကိုယ့်ကိုယ်ကိုယုံကြည်မှုရှိရှိအရေးချင်းပြည့်ဝတဲ့အနေအထားတစ်ခုမှာကျွန်တော်တို့ထားခဲ့တာပါအထူးဖြင့်တော့သူတို့ရင်ဆိုင်နေရတဲ့ကျမ်းဖက်မှုတွေကိုတန့်ပြန်နှိမ်နင်းနိုင်တဲ့အခြေအနေမျိုးပါအ
ီရတ်နိုင်ငံအတွင်းမှာတော့ရှီယက်မွတ်စလင်အများစုလွှမ်းမိုးထားတဲ့အစိုးရကဆွန်နီမွတ်စလင်တွေအပေါ်မှာမတရားလုပ်တာတွေရှိနေတယ်ဆိုပြီးဝေဖန်ကန့်ကွက်မှုတွေရှိနေခဲ့တာပါအီရန်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးအောင်ဇယ်မေခါလီဇက်ကတော့အခုလိုပြောပါတယ
် And in recent times especially in the aftermath of US withdrawal
မကြသေးခင်အချိန်အထူးသဖြင့် American တပ်တွေဆုတ်ခွာပြီးနောက်ပိုင်းမှာလူမျိုးရေးကိန်းကဏ္ဍပေါ်အခြေခံတဲ့တင်းမာမှုတွေပိုပြီးတိုးလာခဲ့တာတွေ့ရပါတယ်
ဒီလိုလူမျိုးရေးနဲ့ကိန်းကဏ္ဍအခြေခံကွဲလွဲချက်တွေကြောင့် ခေါဆောင်မှုဘိုင်အားနည်းချက်တွေရှိခဲ့ပြီးအီရတ်စစ်သားတွေကိုယ်တိုင်အကြမ်းဖက်သမားတွေကိုပြန်တိုက်ဖို့အစိုးရအပေါ်သစ္စာရှိဖို့တဲ့ထွက်ပြေးဖို့ကိုပဲဦးစားပေးခဲ့ကြပါတယ်။တိုင်းပြည်အတွင်းလက်စားမှုတွေကြေကြေပြန့်ပြန့်ပေါ်လာတာအစိုးရခေါဆောင်မှုအားနည်းချက်တွေရှိနေတာနဲ့စစ်တပ်ရဲ့စိတ်ဓာတ်ချိုးယွင်းကျဆင်းလာတာတွေကြောင့်စစ်သားတွေဟာအကြမ်းဖက်သမားတွေကိုပြန်တိုက်မဲ့အစားဆုတ်ခွာထွက်ပြေးဖို့ပဲစဉ်းစားနေခဲ့ကြတယ်လို့ကြွန့်ကျင်သူတွေကသုံးသပ်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားရဲ့အစိုးရအနေနဲ့လည်းအီရတ်စစ်တပ်ကိုပြန်ပြီးတော့ခိုင်မာအောင်ဘယ်လိုတည်ဆောက်မလဲဆိုတာကိုဆွေးနွေးနေတဲ့အချိန်ဖြစ်ပါတယ်။ဒေတာအတွင်းမှာပဲအီရတ်မြောက်ပိုင်းမှာစစ်သွေးကြွတွေနဲ့ ISIL သဘုံအဖွဲ့တွေသိမ်းပိတ်ထားတဲ့နေရာတွေထပ်တိုးလာနေပြီးအမေရိကန်ပြည်ထောင်စုအနေနဲ့ချိန်မီကူညီပေးဖို့အီရတ်အစိုးရကတောင်းဆိုနေပါတယ်။အီရတ်နိုင်ငံဘေဂျင်မြို့အနီးမှာ ISIL သဘုံအဖွဲ့ကအီရတ်ရဲ့အကြီးဆုံးရေနံချက်ဆက်ယုံကြီးကိုတိုက်ခိုက်နေတဲ့ပုံတွေလည်းသမန်အိမ်သုံးဗီဒီယိုကင်မရာနဲ့မှတ်တမ်းတင်ထားတာတွေထွက်ပေါ်နေပါတယ်။တပုံတွေကအစိုးရရှင်တွေကိုသိမ့်ပြီးလမ်းတွေပေါ်မှာစီတန်းလှည့်လည်နေကြပါတယ်။အီရတ်ရှီယာဝန်ကြီးချုပ်ဖြစ်တဲ့နော်ရီယယ်မလခီကတော့အခုဖြစ်နေတဲ့ပဋိပက္ခတွေနဲ့ပတ်သက်ပြီးဆော်ဒီအာရေဗီယာလိုကာတာလိုစွန်နီမွတ်စလင်နိုင်ငံတွေကိုမနေ့တော့အပြစ်ဖို့ပြီးပြောဆိုသွားပါတယ
်။နလဒီဟဆလ်ဟူဝမူအမရာဝမခတ်တ်အီကလီမီမရှူမ်
အီရတ်နိုင်ငံအတွင်းအခုဖြစ်ပျက်နေတာတွေဟာဒေသအတွင်းမကောင်းတဲ့အကြံစီနဲ့ပူးပေါင်းကြပြီးငွေကြေးထောက်ပံ့စီမံဆောင်ရွက်ခဲ့တဲ့အကျိုးဆက်တွေလို့အီရတ်ဝန်ကြီးချုပ်နော်ရီယယ်မလခီကပြောဆိုသွားတာပါ။အီရတ်သဘုံတွေကိုလေကြောင်းကနေထိုးစစ်ဆင်ပေးဖို့လဲအမေရိကန်ပြည်ထောင်စုကိုအီရတ်အစိုးရကတောင်းဆိုနေပါတယ်။သမ္မတဥပမာအစိုးရကတော့အမေရိကန်ရေတပ်လေရင်တင်သမောကြီး USS HW Bush ကိုပါရှန်ပင်လယ်ကွေ့ကိုလွတ်ထားသလိုကင်းထောက်လေရင်တွေလည်းထတ်တိုးပြီးတော့ဆေးလွတ်တာတွေလှုပ်ဆောင်နေပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုအနေနဲ့အီရတ်သဘုံတွေကိုလေကြောင်းကနေတိုက်ပေးရင်းနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တစုံတရာမချသေးပါဘူး။အမေရိကန်ကွန်ဂရက်စ်လွှတ်တော်အတွင်းမှာတော့အီရတ်ကနေအမေရိကန်တပ်တွေကိုအချိန်မတိုင်ခင်အားလုံးဆုတ်ခွာခဲ့တာကမှားယွင်းတဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုပြီး Republican Party ဘက်ကသမ္မတဥပမာကိုဝေဖန်ပြစ်တင်နေသလိုအခြေတင်ဆွေးနွေးညှဉ်းပန်းမှုတွေလည်းရှိနေပါတယ်။အီရတ်ရေးနဲ့ပတ်သက်လို့အမေရိကန်ဆိုရနဲ့ပန်တဂွန်စစ်ဌာနချုပ်ကခေါင်းဆောင်တွေဘယ်လိုဆုံးဖြတ်ကြမလဲဆိုတာကိုအများအာယုံဆိုင်နေကြတဲ့အချိန်မှာအီရတ်နိုင်ငံအတွင်းတပုံတွေသိမ်းယူတဲ့နယ်မြေတွေဖြစ်ဖြစ်ပုံများလာနေပြီးဘက်ဂရက်ကိုမကြောက်အောင်အီရတ်လုံခြုံရေးတပ်ဖွဲ့တွေထိန်းနိုင်ပါတော့မလားဆိုတဲ့စိုးရိမ်မှုတွေလည်းပိုပြီးကြီးထွားလာနေတာဖြစ်ပါတယ်ခင်ဗျာ
။ကိုသိန်းထိုင်ဦးပြပြခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့ NLD ရဲ့ဖွဲ့စည်းပုံပြင်ဆင်ရေးလူထုထောက်ခံမှုအနေထားဘယ်လိုရှိသလဲဆိုတာနဲ့ရှမ်းတိုင်းဒေသလက်နက်ကိုင်ဖွဲ့တစ်ခုနဲ့ဝန်ကြီးဦးအောင်မင်းတို့တွေ့ဆုံခဲ့တာမှဘာတွေဆွေးနွေးခဲ့ကြသလဲဆိုတာတွေကိုကြားရဖို့ရှိပါတယ်ရှင်။
ရရှိမြခင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာမြန်မာပြည်သူတွေဟာဒီမိုကရေစီရဲ့အခြေခံအချက်တခုဖြစ်တဲ့မတူကွဲပြားမှုကိုနားလည်လက်ခံနိုင်စွမ်းဘလောက်ထိရှိကြပါသလဲမတူကွဲပြားမှုကိုနားလည်လက်ခံတဲ့နေရာမှာအကန့်အသတ်ကိုထားသင့်ပါသလားဒီအတွက်ပြဿနာတက်လာရင်ဘယ်လိုဖြေရှင်းသင့်ပါသလဲဆိုတာခုလာမယ့်စနေညတရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါသရရှိမြခင်ပါဝင်ဆွေးနွေးရတဲ့သောရာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နှံ့ရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပို့ပို့နှံ့ရပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
တော်ရရှင်တွေချိန်မီဆက်သွယ်ပြီးပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါရစေရှင် VOA ကနေကြာသပတေးနေ့ညဘက်စီစဉ်တွေကိုည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုမြန်မာသတင်းဆောင်မတွေကိုဆက်လက်တင်ပြပါမယ်အခြေတင်ညင်းပွားစရာတွေရှိနေတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးမှာအရေးပါတဲ့ပုံမှန်436ပြင်ဆင်ရေးလူမှုစန္ဒာကောက်ခံတဲ့နေရာမှာရန်ကုန်မန္တလေးနဲ့အေရဝတီမြို့ကြီးတွေမှာဒီကနေ့အထိကောက်ခံရရှိခဲ့တဲ့လက်မှတ်ပေါင်းစနသိန်းနီးပါးရှိပြီလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူတဦးကပြောလိုက်ပါတယ်လူမှုသဘောထားစန္ဒာကောက်ယူနေတာအခုဆိုရင်ရပ်ပေါင်း20ကျော်လာခဲ့ပေမဲ့အာဏာပိုင်တွေဘက်ကတော့တစုံတရာကြီးကြီးကျယ်ကျယ်တားမြစ်တာမျိုးမရှိသေးဘူးလို့အဖွဲ့ချုပ်ပြောခွင့်ရသူကပြောပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင်
မြန်မာဒီမိုကရေစီဖွဲ့ချုပ်တဲ့88မျိုးဆက်ညီညွတ်ရေးနဲ့ပွန်လင်းလူမှုဖွဲ့စည်းကဥဆောင်ပြီးတော့2008ဖွဲ့စည်းပုံအဓိကပြင်ဆင်ရေးအတွက်ပြည်သူ့လက်မှတ်ရေးထိုးပွဲတွေကမတ်လ29ရက်နေ့ကစပြီးတော့မြန်မာနိုင်ငံလုံးတိုင်းတာနဲ့စတင်ခဲ့တာပါ အခုဆိုရင်ရပ်ပေါင်း23ရက်အထိရှိလာတဲ့အခါမှာမြန်မာနိုင်ငံမြို့ကြီးတွေဖြစ်တဲ့ရန်ကုန်မန္တလေးဧရာဝတီမြို့တွေမှာကောက်ခံရရှိတဲ့လက်မှတ်ပေါင်း23နီးပါးရှိပြီလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖော်ပြထားတဲ့2008အခြေခံဥပဒေပြင်ဆင်ရေးကော်မတီဝင်တဦးဖြစ်တဲ့ဦးထွန်းနှုံးဟင်ကပြောပါတယ
်။ဟုတ်ရင်ရန်ကုန်ကောက်ခံတဲ့အတိုင်းဒါရန်ကုန်ကကျွန်တော်တို့မန္တလေးရဲ့နောက်ဟိုဧရာဝတီတိုင်းရဲ့ဒီမှာကျွန်တော်ကောက်ဥစ္စာပေါ့နော်ကျွန်တော်တင်းနေတိလာရရတယ်ပေါ့ကွာအားလုံးတော့ကျွန်တော်တို့ကဥစ္စာပေါ့23သိန်းကျော်သွားပြီရန်ကုန်ကကျွန်တော်6သိန်းကျော်လောက်ရပါတယ
်အခုလိုလက်မှတ်တွေကောက်ခံမှုကိုသက်ဆိုင်ရာမြို့ကြီးတွေရဲ့မြို့နယ်တွေမှာကောက်ခံနေတာဖြစ်ပြီးတော့ဒေသခံအာဏာပိုင်တွေကအခုလိုလက်မှတ်ကောက်ခံမှုတွေအပေါ်မှာတစုံတရာအနောက်ရှက်ပေးတာမျိုးတော့မတွေ့ရဘူးလို့ဦးထွန်းနှင်ကပြောပါတယ
်ဟုတ်ကဲ့ကျွန်တော်ရှိမှာတော့ဟုတ်တယ်ကျွန်တော်တို့ရှိမှာတားဆီးခံရတယ်ဆိုပြီးတော့ဟိုတရားဝင်ပေါ့နော်ကာနဲ့ပြင်နေပြင်လာတော့မရှိပါဘူးခင်ဗျအဲကျွန်တော်ဒီရန်ကုန်မှာတော့ဒီအခက်အခဲတိတ်ပြီးတော့မရှိပါဘူးခင်ဗျခုနကျွန်တော်ပြောတဲ့ဥစ္စာကြီးကျွန်တော်လည်းမုံရအောင်သွားပြီးတော့ဟောခဲ့တာခင်ဗျအမောရမလေးကျွန်တော်ဒီလိုအခက်အခဲဟိုမတွေ့ပါဘူး။အဲကျွန်တော်တို့ဒီအဖွဲ့ချုပ်ကိုပေါ့နော်ကျွန်တော်တို့ဖွဲ့ဝင်ဒီကိုယ်တိုင်ကသူတရားဆက်ခံပါတယ်။ဒီလေးသုံးချက်ကိုလုံးလို့ဟိုအဖွဲ့ချုပ်ကခိုင်းလို့လုံးသူဆက်ခံပါတယ်လို့ကျွန်တော်ရှင်းလင်းလာမရှိသေးဘူးခင်ဗျ။ဟုတ်ကဲ့ဟုတ်က
ဲ့ဆရာ။ဒီလိုဆန္ဒပြုလက်မှတ်ရေးထိုးတာဟာအနာဂတ်မြန်မာနိုင်ငံအတွက်အရေးပါတဲ့ဖွဲ့စည်းပုံတရားပေါ်ပေါက်လာဖို့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးမှာအဓိကပြင်ဆင်ဖို့လိုအပ်နေတဲ့ပုံမှန်436ကိုပြင်ဆင်ဖို့ကြိုးစားတာဖြစ်တယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကသူမရဲ့436လက်မှတ်ရေးထိုးဖို့ဟောပြောတဲ့ပွဲတစ်ခုမှာပြောခဲ့မှုပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးစနားပြုလက်မှတ်ရေးထိုးတာတွေကိုမေလ29ရက်နေ့ကစခဲ့ပြီးတော့ဇော်နလ29ရက်နေ့အထိမြန်မာနိုင်ငံအနှံ့အဖွဲ့ချုပ်ရုံးနေမှာလက်မှတ်ရေးထိုးနိုင်အောင်စီစဉ်ပေးထားတာပါကောက်ခံရရှိတဲ့ဒီလက်မှတ်တွေကိုပြည်ထောင်စုတော်မှာဖွဲ့စည်းထားတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးအကောင့်ထဲဖော်မှုကော်မတီကိုတင်ပြမှာဖြစ်ပြီးတော့ဒီပုံမှန်436ကိုပြည်သူကအမှန်တကယ်ပြင်ဆင်ဖို့လိုလားနေတယ်ဆိုတဲ့အချက်ကိုတက်တည်ပြမှာဖြစ်တယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ငင်းငယ်တဲ့ပွင့်လင်းလူမှုဖွဲ့စည်းကခေါင်းဆောင်ပိုင်းတွေကပြောဆိုထားပါတယ်တိုင်းသားပြည်နယ်တစ်ခုဖြစ်တဲ့ကရင်ပြည်နယ်မှာဆိုရင်လေ436ပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့စနားပြုလက်မှတ်ရေးထိုးတဲ့နေရာမှာအစိုးရဝန်ထမ်းတွေအတော်များများလာရောက်လက်မှတ်ရေးထိုးတာကိုတွေ့ရတယ်လို့လည်းအဖွဲ့ချုပ်ရဲ့ဘိုးလုံးမှုဆောင်ကော်မတီဝင်တူလည်းဖြစ်ပြောခွင့်ရှိသူတူလည်းဖြစ်တဲ့ဒေါ်နန်းခင်ထွန်းမြင့်ကပြောပါတယ
်ဒီမှာဒါကတော့ခုချင်းချင်းပြောတဲ့အချိန်မှာဆိုရင်သူတို့ပြည်နယ်တစ်ခုပြည်နယ်ဆင်းတဲ့အခါကျတော့ကျမတို့ပြည်နယ်ဆိုလို့ရှိရင်လေဝန်ထမ်းတွေမှလာထိုးတာရှိတယ်ဝန်ထမ်းဆိုတာတို့ပေါ့ဟိုစနေနေ့ကျွန်တော်တို့ဖွင့်ထားတယ်ဆိုတော့လေသူတို့ဝင်လာပြီးထိုးသွားကြတယ်ပေါ့ရိုးရိုးတို့မျိုးဘယ်လိုပြောရမလဲသူကလမ်းသွားရင်းနဲ့ထိုးသလိုမျိုးပေါ့နော်ရုံးနဲ့ဝင်လာချိုးတာလည်းရှိရကျွန်တော်နောက်ပြီးတော့ကျွန်တော်တို့ကလည်းလူများတဲ့အိမ်ပေါ့နော်လူဝင်ဆက်များတဲ့အိမ်မှာပြေးရတယ်ဆိုတော့အဲ့ဒီအိမ်ကြီးမှာသူတို့တွားထိုးရလည်းရှိတယ်ဒါကကျွန်တော်တို့ဒီမှာပဲလားလို့ကျွန်တော်တို့ကထင်တယ်ပြင်းပြင်းနေလိုက်တဲ့အခါကျတော့သူတို့တွေဒီမှာလည်းအဲ့လိုရှိကြတယ်တိုင်းအခြားတိုင်းနဲ့ပြင်းပြင်းပဲရှိကြတယ်ဆိုတော့စိတ်ပါဝင်စားမှုကကျွန်မထင်တယ်ဟိုဝန်ထမ်းတွေမှာလည်းတော်တော်လေးစိတ်ပါဝင်စားမှုရှိတယ်ဟိုကြီးရတယ်မှာတော့ကျွန်တော်တို့ကလေးတုံးချက်ကိုတော်တော်လေးရှင်းရသေးတယ်သူကသိနားမယ်တဲ့အခါကျတော့လေဟိုပြောရဆိုရတယ်မြို့ပေါ်ကလူကြီးကပြိပြီးတော့ပြောကြမလို့တော်တော်လေးလွယ်လွယ်ကူကူလာပြီးတော့အတက်တွေကလာထိုးကြတာတွေ့ရတယ
်လက်ရှိချိန်ထိဒီပုံမှန်436ပြင်ဆင်ရင်းနဲ့ပတ်သက်ပြီးတော့ပြည်သူတွေအကြအကျပြည့်ပြည့်သိနိုင်အောင်အတိပေးစာဝင်ခတာတွေကိုလည်းဆက်လက်လှုပ်ဆောင်နေတယ်လို့လည်းသူမကပြောပါတယ
်ကျွန်တော်တို့ကအခုကိုရင်းနေစာရွက်တွေဖြန့်ထားတယ်ကျွန်တော်436ရဲ့အမေးဖြေလေးတွေပေါ့နော်ဟိုဥပမာဝန်ထမ်းတွေထိုးခွင့်ရှိသလားထိုးခွင့်ရှိပါသည်အဲ့တော့ကျောင်းသားတွေရောအဲ့လိုမျိုးစာရွက်ပေးတယ်အကုန်လုံးကကျွန်တော်တို့နေတွေကိုလည်းဖြန့်တယ်ကျွန်တော်တို့လည်းနှိစက်ရတယ်ဟိုဒီမော့စိတ်စိတ်ရှိဒီမှာလည်းဝီးတယ်အဲ့တော့ကျွန်တော်တို့ဒါတိုင်းနဲ့ပြည်နယ်မှာရှိတဲ့မြို့နယ်တိုင်းလူလူရက်ကြီးတိုင်းရက်ကြီးကတော့အဲ့လောက်အသေးစိတ်မရှိဘူးလေမြို့နယ်ဆင့်နေရတယ်အဲ့လောက်ထိလှုပ်လှုပ်ရှားရှားရှိတယ်
တရောင်းရှိဖွဲ့စည်းပုံကိုအဓိကပြင်ဆင်မယ်ဆိုရင်လွတ်တော်တွေကကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ထောက်ခံမှပြင်ဆင်နိုင်မယ်ဆိုတဲ့ပုံမှန်436ပြင်ဆင်ဖို့ဟာအဓိကတော့ချက်ဖြစ်နေတယ်လို့ပြည်ထောင်စုတော်မှာဖွဲ့စည်းထားတဲ့အခြေခံဥပဒေပြင်ဆင်ရေးအကောင့်ထဲပေါ်မှုကော်မတီကလည်းဒီပုံမှန်436ပြင်ဆင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ကော်မတီရဲ့ဆုံးဖြတ်ချက်တစ်ခုထားရှိပြီးဖြစ်တယ်လို့လည်းကော်မတီဝင်တဦးဖြစ်တဲ့ဒေါက်တာအေးမောင်က VOA နဲ့မေးမြန်းမှုတစ်ခုမှအတည်ပြုဖြေကြားထားပါတယ်ခင်ဗျာ
ကိုအောင်ရဲမောင်မောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA ကအခုထုတ်လွှင့်နေတဲ့ဒီစီဇန်ကို kHz 1905 9885-9339-1165နဲ့1239တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ရှမ်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့တစ်ခုနဲ့ဝင်ကြီးဦးအောင်မင်းတို့တွေ့ဆုံတာမှာဘာတွေဆွေးနွေးကြကြသလဲဆိုတာကိုကြည့်အောင်ပါရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရောဆက်နဲ့ရှမ်းပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဝင်ကြီးဦးအောင်မင်းတို့ဒီကနေ့ထိုင်းနိုင်ငံမြောက်ပိုင်းမှာအလို့သဘောတွေ့ဆုံခဲ့ကြပြီးအောက်ခြေမှာဖြစ်ပွားနေတဲ့ပဋိပက္ခတွေကိုညှိနှိုင်းဖြည့်ရှင်းဖို့အပါအဝင်အချက်၄ချက်ကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတော်ကိုမိုးစောကဆက်ပြီးတော့ပြောပြပေးပါရှင်။
ဟုတ်ကဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွတ်စင်နဲ့ပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဦးအောင်မင်းတို့ခေါင်းဆောင်တဲ့နှစ်ဖက်ကိုယ်စားလှယ်အဖွဲ့ဟာထိုင်းနိုင်ငံချင်းရိုင် KI ချင်းဆိုင်မြို့မှာဒီကနေ့မနက်9နာရီကနေနေ့လယ်12နာရီအထိတွေ့ဆုံခဲ့တာဖြစ်ပါတယ်ဒီတွေ့ဆုံပွဲမှာတော့အဓိကအချက်၄ချက်ကိုဆွေးနွေးခဲ့တယ်လို့ဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့မြန်မာငင်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကပြောပါတယ
်ကျွန်တော်တို့အောက်ချီမှာဒီဘက်ကအနည်းငယ်ရှိတာကိုမဖြစ်သေးဘူးဆက်ပြီးတော့ခင်ဗျားဖြစ်ရှင်သွားဖို့ပါတယ်ဘာလို့ political dialogue ကိုအနည်းငယ်ပေါ့လေဆက်လက်အသွားနိုင်ဖို့ပါတယ်ဒီကိစ္စတော့ဒီနေ့တော့ဆက်လေးဘုန်းကြီးအကောင်လုံးမှာ political dialogue ဆောင်နေတယ်နော်အကောင်လုံးများလည်းသတ်ဆင်းရကြရလို့ဆိုရင်ခုရှိပါတယ်။နောက်တစ်ရတော့ဒီအရင်ကတော့ပြောင်းစုစေတဲ့ဒီနေ့စတဲ့တော့လို့ဒီကားတဲ့အချက်တွေတော့ဆက်လက်ကောင်းတဲ့ပုံမှုကိစ္စ။အဲဒီလိုတစ်ခုကတော့အပြတော်တော်နဲ့တော့ဒီမြက်ဆက်ဆိုဒီစုလေးကိုဆိုရချက်ပါ့
။ဒီအချက်လေးချက်မှာပထမအချက်ဖြစ်တဲ့အောက်ခြေအဆင့်ပြိပခရီပူပေါင်းဖြည့်ရှင်းဖို့ဆိုတာနဲ့ပတ်သက်ပြီးဆွေးနွေးခဲ့တာတွေကိုတော့RCSS SSA တောင်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာကအခုလိုပြောပါတယ
်တပွဲဖြစ်ပါတဲ့ကိစ္စတွေပါနောက်ပြီးတော့ကျွန်တော်တို့နေထိုင်ရေးပြောင်းနေတဲ့ကာလမှာဒီလူလူထုတရားလက်ဆက်တွေကိုပေါင်းဆောင်ရရမယ့်ကိစ္စဖြစ်ခဲ့တဲ့ကြောင့်ဆက်ခွန်တက်ဆက်ခွန်ဆက်ခွန်တက်ကိုဒီနေထိုင်ရေးပြောင်းနေတဲ့ကာလတွေမှာတရားမဆက်ချင်မပြူရန်စတာလို့ကျွန်တော်တို့ဆင်းနေကြပါကျွန်တော်တို့နဲ့တတ်တဲ့ရပါတဲ့ချောင်းတို့တန်လျာမရှိအောင်ပေါ့နော်အကြောက်တရားတွေမရှိအောင်အဲ့ဒါတွေဘယ်လိုဆောင်ရွက်ရမလဲဆိုတာနည်းနည်းကြပါ
ပြီးခဲ့တဲ့မေလ9ရက်နေ့ကကျိုင်းတုံမြို့နယ်နလင်းပိုင်ရွာကရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီခေါင်းဆောင်တဦးကိုစစ်တပ်ကဖမ်းဆီးပြီးစက်ခွန်တစ်မတရားအသင်းနဲ့ဆက်သွယ်မှုပုံမှန်နဲ့အမှုဖွင့်ခဲ့တယ်လို့6ရက်နေ့ကလည်းကျိုင်းတုံမှာဖွင့်လှစ်ထားတဲ့ RCSS SSA တောင်ပိုင်းရဲ့ဆက်ဆံရေးရုံးကိုအာဏာပိုင်တွေကဝင်ရောက်ရှာဖွေတာတွေလုပ်ခဲ့ပါတယ်ဒီကိစ္စတွေကိုဖြေရှင်းပေးဖို့အတွက် RCSS SSA တောင်ပိုင်းအဖွဲ့ရဲ့ဥက္ကဋ္ဌကပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌပြည်တော်စုဝန်ကြီးဦးအောင်မင်းစီကိုစာပေးပို့ခဲ့တယ်လို့တွဲဆောင်ဆွေးနွေးဖို့ကိုလည်းတောင်းဆိုခဲ့ပါတယ်ဒီကနေ့တွဲဆောင်ဆွေးနွေးပွဲအပေါ်မှာတော့နှစ်ဖက်စလုံးကကျေနပ်မှုရှိကြောင်းပြောဆိုကြပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့ RCSS SSA တောင်ပိုင်းဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွတ်စင်နဲ့ကရင်အမျိုးသားစည်းရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖိုးတို့ခေါင်းဆောင်တဲ့နှစ်ဖက်ကိုယ်စားလှယ်အဖွဲ့ဟာထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံခဲ့ကြပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးဗိုလ်မှူးကြီးဆိုင်လာကအခုလိုပြောပါတယ
်။အဓိကဆွေးနွေးတာကတော့ဒီလိုဒီချင်းခီးရစင်တွေအစိုးရပိုင်းကထည့်ပြီးစီကဲတဲ့နဲ့တွေ့ဆုံပြီးတော့ရရှိလာတဲ့အခြေလက်တွေကိုကျွန်တော်တို့ကကြံပြီးတော့မျှဝေပါတယ်။နောက်ပြီးတော့ဒီလက်ရှိအခြေအနေတွေနဲ့ချစ်ဆက်အနာကဆောင်ရွက်ပူပေါင်းဆောင်ရွက်တော့အမယ်လုံငန်းတွေအထူးသဖြင့်ဒီတိုင်းရောပြခရဆဲလေးကိစ္စနဲ့ရုပ်ရှင်တွေမျိုးပေါင်းနေအထူးပူပေါင်းဆောင်ရွက်နိုင်ဖို့ကိစ္စနဲ့ရုပ်ရှင်တွေရဲ့စတင်နိုင်ဖို့ကိစ္စစတင်နေကိစ္စတွေကိုကျွန်တော်တို့မြင့်ချစ်ပြလိုက်ပြီးတော့ဆွေးနွေးကြတာပဲဖြစ်ပါတယ်
RCSS SSA တောင်ပိုင်းအဖွဲ့ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပူးပေါင်းထားတဲ့ UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီမှမပါဝင်သလိုတိုင်းရင်းသားအဖွဲ့16ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းအဖွဲ့ NCCT မှလည်းမပါဝင်ပါဘူး။ဒါပေမဲ့တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးကိစ္စရပ်တွေမှာတော့ KNU နဲ့အတူညှိနှိုင်းဆောင်ရွက်တာတွေရှိနေပါတယ်။RCSS SSA တောင်ပိုင်းဟာ2012ခုနှစ်ကအစိုးရနဲ့အပြစ်ခတ်ရစဲခဲ့ပြီးအပြစ်ရထားတဲ့နှစ်နှစ်ကျော်ကြာကာလအတွင်းမှာတော့အစိုးရတက်နဲ့တိုက်ပွဲရာချီပြီးထပ်မံဖြစ်ပွားခဲ့ပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုလိုထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေအားလုံးကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအသံနဲ့ပြန်ပြီးနားဆင်လို့ရသလိုသတင်းတွေကိုလည်းမြန်မာလိုဖတ်ရှုနိုင်ပါတယ်။ဒါပြင် VOA ထုတ်လွှင့်နေတဲ့ရုံမြင့်တန်ကြားအစီအစဉ်ကိုလည်းညပိုင်း9နာရီမှာ Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြွတ်နယ်ရန်ကုန်မြို့လိုလိပ်စာတက်ပြီးတော့ပေးပို့နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။တော်ရရှင်တို့ခုနားဆင်နေကြတာက VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဇွန်လ19ရက်ကြာတာပြင်းနေညထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဒုတိယပိုင်း10နာရီအထိ kilohertz 1595 9885-9323-11965နဲ့12309တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီကဏ္ဍတွေထဲကရင်ဆုံးနားဆင်ကြရမယ့်ကျမရေးကဏ္ဍမှာတော့မြန်မာနိုင်ငံကကလေးငယ်တွေမှာဖြစ်များတဲ့ပိုးနှင်းတဲ့အရေးပြားရောဂါတွေမဖြစ်ပွားအောင်လို့ဘယ်လိုကြိုတင်ကာကွယ်နိုင်ပါသလဲ
။ဘာလဲဆိုတော့ဒီကိုရေးတန်ရှင်းပေါ့နော်။တန်ရှင်းနေနေအဲပိုးစားရတဲ့တန်ရှင်းကျောက်ကမြို့တပီဝမယ်သူလည်းဝစားလို့စမှုအပူပေါ့နော်အတူကိုရတန်ချင်းယူ
ကလေးအထူးကုဆရာဝန်ကြီးနဲ့မင်းမြန်ချက်အပြည့်စုံမကြခင်မှာနားဆင်ရမှာပါရှင်။ဒါပြင်ဦးအောင်ခေမြမရေးတုံသက်ချက်နဲ့ထိုင်းမြန်မာနယ်စပ်အခြေစိုက်တိုင်းရင်းသတင်းတောက်တွေစီစဉ်တင်ဆက်နေတဲ့တိုင်းရင်းသတင်းလောကကဏ္ဍကိုလည်းနားဆင်ရဖို့ရှိပါရဲ့ရှင်။နောက်ပိုင်းမှာလည်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးထပ်မံကြေညာပေးမှာပါ။အခုပြောသွားခဲ့တဲ့စီစဉ်တွေကမှရင်ဆုံးတော့ကျမရေးကဏ္ဍကိုနားဆင်ရပါမယ်။ဒီစီစဉ်မှာမြန်မာနိုင်ငံကကလေးငယ်တွေအများဆုံးဖြစ်တဲ့အရေးပြားရောဂါတွေထဲမှာကူးလွယ်တဲ့ဒီမိုပိုးဆိုင်ရာယောဂါတွေလည်းပါတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။ပွေနှင်းတဲ့ယောဂါတွေဘာကြောင့်ဖြစ်ရပြီးတော့ဘလို့ကုသကာကွယ်နိုင်တယ်လဲအချိန်ယူကုသရတဲ့ဒီယောဂါတွေကိုမကုသနိုင်ရင်ပြင်းထန်တဲ့နောက်ဆက်တွဲတွေဖြစ်လာနိုင်ပါတယ်။ဒီကြောင့်စစ်တက္ကသိုလ်1ကလေးကျန်းမာပညာဌာနငိမ်းစားဌာနမှပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ဆက်ထားပါတယ်ရှင်။
โอเคปมกะดร.สวัสดิ์ครับကျွန်တော်တို့မြန်မာနိုင်ငံကကလေးငယ်တွေမှာအရေးပြားယောဂဖြစ်နှုန်းများနေတဲ့နေရာမှာဒီအဖြစ်များဆုံးတဲ့ကဘက်တီးရီးယားကြောင့်ဖြစ်တဲ့အနမီအနက်ဆက်ယောဂနောက်ဝဲယောဂတွေပြောပြတဲ့အခါမှာနောက်ထပ်အဖြစ်များဆုံးအရေးပြားယောဂဆိုရင်ဆရာကြီးဘယ်ယောဂကိုထောက်ပြမလဲ
โอเคကိုဝင်းမေကျွန်တော်ဒီနမီနက်ဆက်နဲ့ဝဲအပြင်ပေါ့နော်နောက်ပိုင်းတွေ့အတွေ့အတွေ့များလာတာပါရှိလဲဆိုတော့fungus ပိုးပေါ့မိုးပေါ့နော်အဲကြောင့်ဖြစ်တယ်အဲပွေးတို့ညင်းတို့တက်တို့ကလည်းတော်တော်လေးတွေ့ပါတက်ဆိုရင်ကျွန်တော်တို့ရဲ့ဒီကလေးတွေပေါ့နော်သူပြင်ဘုံကြီးเจ้าနေမှာနေကြတဲ့ဒီကိုရင်နေပေါ့ကိုရင်နေကောင်းမှဆိုတော်တော်များများတွေ့တာရှိပါခင်ဗျာ
ဟုတ်ကဲ့ဆရာအဲ့ဒီထဲမှာဆရာဒီတစ်ခုစီအကြောင်းကိုဆက်ပြီးတော့ရှင်းပြလို့ရမှာဆရာ
ဟုတ်ကဲ့ပွေးပေါ့နော်ပွေးဆိုတာဒီ fungus ပိုးတစ်မျိုးကြောင့်ဖြစ်ပါတယ်ကိုရတော့တိတာတော့စဖြစ်တော့အဲ့လိုအနီးအဝိုင်းလေးသေးသေးလေးပေါ့နော်အဲ့မှာဘေးနဲ့မှဒီပဝင်းဘေးပဝင်းရဲ့နားမှာအဖက်ကလေးအပူလေးတွေရှိမယ်အလေကတော့ပြင်းလေးပေါ့ပေါ့နော်ဘာမှမတွေ့နောက်ပိုင်းကျတော့တကြီးနဲ့သူကလက်မြန်သွားပြီးတော့ပွေးကွက်ဖြစ်ရင်အလေကွက်တွေကတော့ပြောင်းပေါ့ဘာမှမဖြစ်ဘူးအောက်ကဘေးရဲ့ပဝင်းရဲ့မှာဒီထူတယ်အများကြီးရှိပါအဲ့ဒါတော့များတွေ့ဘူးတယ်ပေါ့နော်တောက်ကရားတယ်ပေါ့ရားတဲ့တောင်ကုတ်တယ်ကုတ်ရင်ရင်းပြီးတော့ကျေရပါညာဖြစ်နိုင်ပါဘာသာမျက်နာမှာလည်းဖြစ်တာတို့ဒီပြင်မြင်ရတဲ့နေရာတွေတော်တော်လေးအဲချက်ချာဖြစ်တော့ဗျာလမ်းမလို့လည်းခဏခဏတွေ့ရပ
ါဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီပွေးကိုပေါက်ပြီးတဲ့အခါမှာပေါ့ဆရာနော်လက္ခဏာတွေလည်းပေါ်လာပြီဆိုရင်ဒီကုသနိုင်မှုအနေအထားကရောဘယ်လိုရှိလဲဆရာ
ပွေးချက်တော့ဆိုရင်တော့ကျွန်တော်ကလိမ့်သေးလေးရှိပါတယ်ဒီ and the fungal quality ကုသစီပါတယ်လိမ့်သေးလေးပေါ့နော်တော့သုံးလို့ရပါအဲ့ဒါလည်းမကောက်တခါကြီးကြတော့လည်းဒီလိန်သေးနဲ့တည်းမရရင်တောက်ဆီတွေပြီးရပါတယ်ချို့တောက်ဆီတွေကအဲ side effect နဲ့ရှိတယ်ပေါ့နော်အဲချို့တောက်ဆီတွေကတော့ take side effect မရှိတော့ဆိုတော့ကျောင်းဝင်ကြမှာပဲပြလို့ရပါတယ်အဲ့ဒီဆီတွေကိုတော်တော်ကြာကြာလေးတောက်ရပါတယ် ကလေးကြလို့ရှင်ဒီရေသားမှာဖြစ်တာဆိုရင်တလားလားပေါ့နော်ခြေလက်လက်တည်းမှာဖြစ်တာဒီဥယျာဉ်မှာဖြစ်တာဆိုတခါလေး3လ6လအထိဖြစ်တော့တာမျိုးရှိပ
ါဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုမျိုးဒီဆေးတောက်ရတဲ့အထိအဆင်မရအောင်ပါဆရာနော်ကြိုတင်ကာကွယ်နိုင်တဲ့အနေအထားကိုရှိလာဆရာဒီမှုပိုးကြောင့်ဖြစ်တာဆိုတော့
မှုမှာတော့လေတကယ်တော့ဒါဘာလို့ဆိုတော့ဒီကိုရေးတန်ရှင်းပေါ့နော်အဲ့ဒါဆင်းနေနေမယ်အဲဘဝစားရတဲ့အချိန်ရှောက်ပွင့်မှုတပီဝမဲ့ဉာဏ်ဝစားရတဲ့စမှုပူပေါ့နော်တကူရတန်ချင်းရုပ်ယူဆိုင်မဲ့ချီလက်စင်းမဲ့ရမန်ချိုးမဲ့ပေါ့နော်ဒီလိုပြောနော်အဲဆိုလောက်လို့ရှင်တော့ဒါတွေကပြင်းနေပါဒါမင်းဒီအချိန်မျိုးကအမြဲတမ်းကြောက်မှာဟုတ်ဗျအတူတင်းဒီကြောင်းနေပါလေပေါ့နော်ဆိုတော့မိဘမဲ့ကြောင်းမှာနေရတယ်နော်ဒီအများနဲ့စစ်ပေါင်းနေတဲ့နေရာတွေမှာဖြစ်ရင်မတရားကောင်းတရားကောင်းဝင်တရားကောင်းတက်ရှင်ကူသွားတယ်ပေါ့နော်တရားဝင်တဲ့တရားဒီကမှုများလို့ရှင်လည်းတရားကူသွားပါတော့ဒီဖူးရလည်းကူနေတော့ညင်းကြရင်တော့ဒီခန္ဓာကိုယ်မှာဖြူကွက်ကလေးတွေ့တဲ့ဒီနဲ့ပူများလာတယ်ပေါ့နော်အဲ့ဒါလည်းဒီ fungus တစ်မျိုးကြောင့်ဖြစ်ပါ magnesia ဖောက်ပါလို့ခေါ်တော့ပေါ့နော်ဒီကြီးရကြပုတ်ကွာခက်ပါတို့ဘလို့ချင်းပြရပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီကကြတော့ဒီပိုကူကခတ်တဲ့အတွက်ညင်းကိုကာကွယ်မယ်ဆိုရင်ဆရာခုနကပွေးကိုကာကွယ်တာနဲ့အတူတူပဲလားဆရာဟုတ်ကဲ့ဆရာဟုတ်ကဲ
့နောက်တစ်ခါတော့ဒီကောင်းမှလည်းတက်ပေါ့နော်တက်အနေနဲ့ပေါက်တက်တယ်ရှိပါတယ်အဲ့ဒါကတော့ဒီလိုပဲခုနကကျွန်တော်ရှင်းပြခဲ့သလိုပေါ့နော်ပုံကြောင်ညီမနော်တန်ချင်းကိုကြီးဆိုင်မှာပြင်းနေတဲ့ခြားကြောင်လည်းဖြစ်နိုင်ပါအဲ့ဒါကောင်းမှတက်ဒီပေါက်တယ်တယောက်နဲ့တယောက်ကူးတယ်တက်ကကြတော့ပူပူလေးတွေပေါ့နော်အဖြူရောတက်ကလေးထိမှန်ကောင်းမှအဖြူပွင့်ကလေးလိုလိုရှိရဲရေကြီးဥယျာဉ်မှာအဓိကဖြစ်ပါမကြကနာဟိုတော်တော်များများအတွေ့ရတော့တိနေကြတာဖြစ်ပါလေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီ dead spot ပြီးတဲ့ခါမှာပေါ့ဆရာနော်လက္ခဏာတွေလည်းပေါ်လာပြီဆိုရင်ဒီကုသနိုင်မှုအနေအထားကရောဘယ်လိုရှိလဲဆရာ
အဓိကလည်းသူကြတော့လည်းဒီလိုပဲ anti fungal လိမ့်စေးတွေပြင်းမယ်နော်တချို့ဒီ fungus address save ပေါ့နော်တောက်ဆေးကျွန်တော်တို့ပေးပါပေးတဲ့ကမှတော်တော်ကြာကြာလေးပြရပေါ့နော်လာနေချီပြလိုက်တော့တောက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့ဒက်အတွက်ဒီကာကွယ်နိုင်တဲ့အပိုင်းနေထားကော
ဟုတ်ကဲ့ကာကွယ်မှုကတော့ခုနပြောသလိုကျွန်တော်ကိုယ်ရည်တန်ရှင်ပတ်ဝန်းကျင်တန်ရှင်ပေါ့နော်ဒီကိုယ်ရည်တန်ရှင်ကိုယူဆိုင်မယ်ကိုယ့်ရဲ့မှာသူများကောင်းဆိုကိုယ်ကမအုံးဘူးပေါ့နော်အဲ့ဒီကိုယ့်ရဲ့ကောင်းဆိုကောင်းဆိုပါမယ်ကျေချရှောမယ်မိဘူးတိုင်မယ်ပေါ့နော်ဒီလိုမျိုးနေဘူးလာမယ်တိုင်တာမျိုးတွေလုပ်လို့ရှိရင်ပို့ပြီးတော့အဆင်ပြေပါတယ်တန်ချင်းယူဆိုင်မှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီပွေးနှင်းတက်ဒီ fungus မှုပိုးကြောင့်ဖြစ်တဲ့ရောဂါတွေနဲ့ပတ်သက်ပြီးတော့ဆရာရေအရေးအကြီးဆုံးဒီကျွန်တော်မမေးမိတဲ့အချက်ကျန်ခဲ့တယ်ဆိုလို့ရှိရင်ဘယ်အချက်ကိုထောက်ပြမလဲဆရာ
ဟုတ်ကဲ့အဓိကတော့ဒီရောဂါတွေကကိုယ်ဒီကိုတန်ရှင်းပေါ်မှာညာမှုတည်ပေါ့နော်အဲဒီဝေစာတန်ရှင်းဒီကိုတန်ရှင်းပေါ့ဒါပြတော့ဒီကောင်တွေကတော့ပို့ပြီးတော့လေအနမီနဲ့ဆက်ဆိုတာဆိုလို့ရှိရင်တော့ကုတာတော့ခါမသိမကြောက်ပေါ့ဒီပွေးညင်းတဲ့တို့မှာတော့ပို့ပြီးတော့ကြာကြာအချင်းချင်းကုတာပါလေ
ဟုတ်ကဲ့ဆရာတခြားအရေးကြီးတဲ့ချက်ကရှိအောင်လား
အဲတခြားအရေးကြီးတဲ့ချက်ကဒီအရာလေဒီအမျိုးဆိုးကြီးကအေးပြည့်စည်တဲ့ကြောင်ကြားတဲ့တွင်အေးပြတော်နေရထားရလည်းမကောင်းဘူးနော်အဲ့လိုပဲသူကလည်းဖက်ဒီယာပူပေါ်လက်ထဲကြည့်တဲ့ကြားမှာရှိတယ်ဒီ secondary bacteria infection ဘာလို့ပိုးဝင်သွားလို့ရှိနေခုနလိုကြောက်ကရောင်လို့ anemia နဲ့ဆက်ဖြစ်ကိုကြောင်းနေတယ်အဲ့ဒီကနေကြောက်ကရောင်ဖြစ်နိုင်တယ်တော့ကျန်တဲ့နောက်ဆက်တွဲရောဂါတွေဖြစ်နိုင်ပါလား
ဟုတ်ကဲ့ဆရာဒီခါကျတော့ဒီရေပြားရောဂါတွေအားလုံးကတစ်ခုဖြစ်ပြီးရင်စောစောစီစီမကုသရင်နောက်တစ်ခုကိုဆက်ဆက်ပြီးတော့အချင်းကိုဆိုးသွားနေတဲ့အနေအထားဖြစ်တာပါဆရာနော
်ဟုတ်ပါပါ
ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ဟုတ်ကဲ့ပါဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြမရေသုံးသက်ချက်စီစဉ်ကိုထုတ်လွှင့်ပေးပါဦးမယ်လွန်ခဲ့တဲ့အနှစ်အစိတ်လောက်ကစပြီးတော့စစ်စင်ရေးဒေတာတွေမှာအစိုးရတက်ကမရိမှုတွေကိုကျူးလွန်ပါတယ်ဒီအကြောင်းကိုမျိုးသမီးအဖွဲ့နဲ့လူခွင့်ရေးအဖွဲ့တွေကမှတ်တမ်းတင်လာခဲ့တာအခုဆိုရင်ကုလသမဂ္ဂကပါပါဝင်လာပြီဖြစ်ပါတယ်ဒါပေမဲ့မြမအစိုးရဟာသူ့တက်ကိုသူမနိုင်မဲဖြစ်နေကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအခုလိုသုံးသပ်တင်ပြထားပါတယ်ရှင်
ဆိုရစစ်တပ်ဟာပရင်းချင်းမှုလက်ကျင်တဲ့နေရာဖြစ်တဲ့ School of Rape ဆိုတဲ့ Betsy Empire ရဲ့အစီရင်ခံစာ1998ကထွက်လာပါတယ်။ဒီအကြောင်းကိုမဒိန်းတက်မတော်အမည်နဲ့ DVB ကအသံလွှင့်ခဲ့ဘူးပါတယ်။နောက်15နှစ်ကြာတော့မဒိန်းမှုကျွလွန်တဲ့အစိုးရတာဝန်ရင်းရဲ့အကြောင်းမြန်မာနိုင်ငံအမျိုးသမီးအဖွဲ့ချုပ် The Women's League of Burma က Same Impunity Same Pattern ဆိုတဲ့အစီရင်ခံစာကိုဇန်နဝါရီလကထုတ်ဝေပါတယ်။အပြစ်ကရဆဲတဲ့နေရာတွေမှာတောင်အစိုးရတပ်ဟာမတိမှုကျွလွန်နေတော့ပဲလို့မေးလာထုတ်ကရင်လူ့အခွင့်အရေးအစိုးရခန်းစာမှာဖော်ပြပါတယ်။ဒီတော့တွင်တိုင်းရင်းသူအဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကလည်းအစိုးရတပ်ရဲ့မတိမှတ်တမ်းကိုအခါမလင့်ဖော်ထုတ်ကြပါတယ်။ဇန်နဝါရီလထုတ်အစိုးရခန်းစာမှာတော့2010ရွေးကောက်ပွဲကျင်းပခြင်းကစပြီးကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်ကျွလွန်တဲ့ပြည်မှုတွေကိုမှတ်တမ်းတင်ထားပါတယ်။မြို့နယ်35ခုမှာအစိုးရတိုင်ရင်38ရင်းကကျွလွန်တဲ့မတိမှုတွေဖြစ်ပါတယ်။တိုင်းရင်းသားနေမျိုးကိုထိုးစစ်ဆင်တဲ့အစိုးရတပ်ဟာအရသားကိုအန္တရာယ်အဖြစ်သတ်မှတ်တာမို့တိုင်းရင်းသားစိတ်ဓာတ်ပြပြအောင်မတိလက်လက်ကိုအသုံးပြုတာလို့ဆိုပါတယ်
။လွန်ခဲ့တဲ့25နှစ်တွင်ဖြစ်ပွားခဲ့တဲ့အစိုးရတပ်ရဲ့မတိမှုတွေကိုအမျိုးသမီးအဖွဲ့အစည်းအသီးသီးကမှတ်တမ်းတင်ထားတာတွေလည်းရှိပါတယ်။1988မတိုင်မီကကရင်အမျိုးသမီးအစည်းအရုံးသာရှိခဲ့ပေမယ့်68နောက်ပိုင်းမှာတိုင်းရင်းသားလူမျိုးတိုင်းလူလူမှာအမျိုးသမီးအဖွဲ့အစည်းတွေရှိလာပြီးနိုးကြားတက်ကြွလာတာတွေ့ရပါတယ်။1999ဒီဇင်ဘာလမှာအမျိုးသမီးအဖွဲ့12ဖွဲ့စုပေါင်းပြီးမြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ်ကိုတည်ထောင်တဲ့အခါမှာအကြမ်းဖက်မှုစန့်ကျင်ရေးလှုပ်ရှားမှုကျယ်ပြန့်လာပါတယ်။အစိုးရတပ်ရဲ့မရင်းကြီးမှုတွေမကတော့ဘဲအိမ်တွင်းအကြမ်းဖက်နှိပ်စက်မှုကိုပါအတိအလင်းဆွေးနွေးလာကြပါတယ်။2005ကစပြီးအမျိုးသမီးကိုအကြမ်းဖက်မှုစန့်ကျင်ရေးပညာပေးအစီအစဉ်တွေကိုအကောင်အထည်ဖော်ပါတယ်အစီရင်ခံစာပုံမှန်ထုတ်ပြန်လာတာတွေ့ရပါတယ
်မြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ်ရဲ့ဖိတ်ကြားချက်အရ Nobel ဆုရအမျိုးသမီးကိုယ်စားလှယ်အဖွဲ့ထိုင်းမြန်မာနေဇက်ကို2008မှာတွားရောက်လေ့လာပြီးအကြမ်းဖက်ခံရတဲ့အမျိုးသမီးတွေနဲ့တွေ့ဆုံပါတယ်နောက်တော့2010မတ်လမှာမြန်မာပြည်ကအမျိုးသမီးတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုအပြည်ပြည်ဆိုင်ရာခုံရုံးဖွဲ့ပြီးနယူးယောက်မြို့မှာကြားနာပါတယ်မြန်မာနိုင်ငံသူ7ဦးရဲ့ထွက်ဆိုချက်ကိုကုသမာရီပညာရှင်4ဦးကကြားနာပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာခလာရ969ကစစ်သား2ဦးမရိမှုကျွလွန်တာကိုတပ်မမှုကတောင်းပန်ပြီးတရားဥပဒေအတိုင်းအရေးယူပြီးအရက်ဖက်ကိုလွှဲပေးမယ်လို့ကြေပေးသွားကြောင်းမေလ30ရက်နေ့ထုတ်မျက်စိမှသတင်းမှာဖော်ပြတာကိုကြည့်ရင်အမျိုးသမီးအဖွဲ့တွေရဲ့ဆောင်ရွက်ချက်ဟာအချင်းအနည်းမဖြစ်တာသိတာပါတယ်။
တကယ်တော့လက်နက်ကင်ပြိပခဖြစ်ပွားရာအရမှာအမျိုးသမီးနဲ့ကလေးတငယ်တွေကိုကာကွယ်စောင့်ရှောက်ဖို့တက်ဆိုင်သူတွေမှာတာဝန်ရှိကြောင်း1949ဂျနီဗာသဘောတူညီချက်နဲ့နောက်ပိုင်းပြဋ္ဌာန်းတဲ့သဘောတူချက်တွေမှာဖော်ပြပါတယ်။ဒါပေမဲ့မရေမှုတွေတိုးပွားလာတဲ့အတွက်စစ်ပွဲမှာပါဝင်သူအလုံးမိန်းမနဲ့ကလေးကိုကာကွယ်စောင့်ရှောက်ဖို့တာဝန်ရှိကြောင်းကုလသမဂ္ဂလူညုံရေးကောင်စီက2009အောက်တိုဘာမှာဆုံးဖြတ်ချက်ချပါတယ်။နောက်10နှစ်ကြာတဲ့အခါလိန်အကြမ်းဖက်မှုကိုလက်နက်အဖြစ်အသုံးပြုတာဟာပြိပခါကိုသဆိုးရှည်စေတဲ့အတွက်ငြိမ်းချမ်းရေးကိုဟန်တားရာရောက်ကြောင်း2010ဒီဇင်ဘာမှာဆုံးဖြတ်ချက်ချပြန်ပါတယ်။ဒီကိစ္စကိုအစိုးရကစားတင်ဖို့2013ဇွန်မှာဆုံးဖြတ်ပြီးလွန်ခဲ့တဲ့မတ်လမှာဘန်ကီမွန်းရဲ့အစိုးရကစားထွက်လာပါတယ
်။လွန်ခဲ့တဲ့မတ်လ13ရက်နေ့ကကုလသမဂ္ဂအထွေထွေအထူးရင်းမှုချုပ်ဘန်ကီမွန်းလုံခြုံရေးကောင်စီကိုတင်သွင်းတဲ့အစိုးရကစားမှာ2013ခုနှစ်အတွင်းနိုင်ငံ20မှာကျွလွန်တဲ့မရိမှုတွေကိုမိမောင်းထိုးပြပါတယ်။ဒီအထဲမှာမြန်မာနိုင်ငံဟာအထင်ရှားပါဝင်နေပါတယ်။စုံစားစစ်ဆေးရတာခက်ခဲလို့လိန်အကြဖက်မှုကိုဖော်ပြရမှာအကန့်အသတ်ရှိပေမယ့်ရခိုင်ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာမရိမှုတွေဖြစ်ပွားနေတာကိုအရေးယူဖို့ဗမာအစိုးရကိုတိုက်တွန်းထားပါတယ်။လူကြုံရေးကောင်စီမှလိန်အကြဖက်မှုကိုဆွေးနွေးနေစဉ်ကရင်အမျိုးသမီးအဖွဲ့အတွင်းမှုနဲ့အမျိုးသမီးများအဖွဲ့ရဲ့အမှုဆောင်ဖြစ်သူနော်ကညောဖောကမြမအခြေအနေကိုတီးခြားတင်ပြနိုင်ခဲ့ပါတယ်။ဒါပေမဲ့အမျိုးသမီးအပေါ်အကြမ်းဖက်မှုဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကိုမြမပြည်အတွက်တာဝန်မပေးနိုင်သေးတာဟာအားနည်းချက်တစ်ခုဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အမျိုးသမီးတွေကို2013မှာအကြမ်းဖက်ခံရပုံကိုအထူးကိုယ်စားလှယ်ကလွန်ခဲ့တဲ့ဧပြီလ1ရက်နေ့ကအစိုးရခန်းစာတင်သွင်းပါတယ်။ပထမ8လမှာအမျိုးသမီး900နီးပါးမတိကျင့်ခံရပြီးတရားကြောအစ်စစ်နဲ့ပြက်ခံရပါတယ်။စစ်တကောင်ဒေတာမှာဒေတာကံတွေကိုဘင်္ဂလီကမဒိန်ချင်ပုံကိုလည်းအထူးကိုယ်စားလှယ်ကကြားနာခဲ့ကြောင်းအစိုးရခန်းစာမှာဖော်ပြထားပါတယ်ခင်ဗျာ။
ောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုနောက်ဆုံးထုတ်လွှင့်ပေးချင်တာကတော့တိုင်းရင်းသတင်းလွှာအစီအစဉ်ပါ။မြမနိုင်ငံနဲ့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့နောက်ဆုံးအခြေအနေတွေကိုနှက်ဆက်ခြေဆိုင်တိုင်းရင်းသတင်းတောက်တွေကနေတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြွဆိုပါရစေ။မြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအမိပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရဲစဲရေးတူတင်ညှိနှိုင်းရေးအတွက်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းများဘက်ကနေပြီးတော့တွေးဆဖို့အဆင်သင့်မဖြစ်သေးပါဘူး။မြောက်ပိုင်းရှမ်းပြည်တပ်မတော်အခြေစိုက်တဲ့တပ်စခန်းကိုအစိုးရတပ်ကနေတိုက်ခိုက်ခဲ့ရဆိုတာနဲ့စစ်ပွဲတွေကြောင့်ကချင်စစ်ပြည်ဒုက္ခသည်စခန်းကကျောင်းသားတွေရဲ့ပညာရေးရှေ့ဆက်ဖို့အခက်အခဲဖြစ်နေတဲ့အခြေအနေတွေကိုကြားကြရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတနိုင်ငံလုံးအတိုင်းအတာပြစ်ခတ်ရစေးရေးကြိုတင်ညီနိုင်ရေးအတွက်အစိုးရဘက်ကနေစွန်လကုံမှာတွေ့ဆုံဖို့ကမ်းလှမ်းချက်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများဘက်အနေနဲ့တွေ့ဆုံဖို့အဆင်သင့်မဖြစ်သေးဘူးလို့ NCCT ကောင်ဆောင်နဟန်တာကပြောပါတယ်ညီနိုင်ရေးအတွက်စွန်လ15ရက်နေ့တုန်းကမြန်မာငင်းချမ်းရေးစင်တာအကြီးတန်းအရာရှိဦးလမောင်ရွှေကလာရောက်မေးမြန်းရာမှာတိုင်းရင်းသားအဖွဲ့အစည်းတွေအနေနဲ့ထိတ်သည့်အစည်းအဝေးကျင်းပဖို့လိုနေသေးတယ်လို့အစိုးရရည်တည်ချက်ကိုလက်မခံနိုင်သေးတဲ့အချက်တွေကိုညီနိုင်ဖို့လိုနေသေးတယ်လို့နေဟန်တာကပြောပါတယ်အစိုးရအနေနဲ့ Federal ဝဟာရနဲ့ကိုပိုင်ပြတ်ထန်းခွင့်ဆိုတဲ့စကလုံးများကိုလက်မခံဖို့ NCCT ဘက်အနေနဲ့ဒီကိစ္စတွေအပေါ်ဆုံးဖြတ်ချက်မပေးနိုင်လို့ထိတ်သီးကောင်းဆောင်အစည်းအဝေးများကျင်းပဖို့လိုအပ်နေတယ်လို့လည်းသူကပြောပါတယ
်ရှမ်းပြည်တောင်ပိုင်းမိုင်းရှူးမြို့ပတမားမော်တောင်ပေါ်မှာအခြေစိုက်တဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းကိုအစိုးရတပ်ဘက်ကလက်နက်ကြီးတွေနဲ့နှစ်ရက်ကြာကြာပြစ်ခတ်တိုက်ခိုက်ခဲ့လို့ရှမ်းပြည်တပ်မတော်ဘက်ကတပ်ဆုတ်ပေးလိုက်ရပါတယ်အစိုးရတပ်ဘက်ကခလရ149တင့်53ညာတင့်51တို့ကဂျွန်လ17ရက်နေ့ကစပြီးတိုက်ခိုက်ခဲ့လို့ပြီးခဲ့တဲ့စနေနေ့ကလွယ်ဆောင်ထောက်ပတမားမော်လွယ်ဆောင်တပ်စခန်းကိုစုပ်ပီးလိုက်ရတာဖြစ်တယ်လို့ရှမ်းပြည်တပ်မတော်ပြောခွင့်ရတုပုံမူကြီးဇိုင်လာကပြောပါတယ်ဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကနေနှစ်ဖက်ထောင်ထားတဲ့မြေမြုပ်မိုင်းတွေကြောင့်မိုင်းရှုဒေတာခံတွေနစ်မိပြီးရွာသားနှုတ်သေဆုံးပြီးတော့တဦးတန်ရာရရှိခဲ့ပါတယ်လက်ရှိအခြေအနေမှာတော့မိုင်းရှုမြို့နယ်အတွင်းမှာအစိုးရဘက်ကကောရှမ်းပြည်တပ်မတော်ဘက်ကပါစီရင်အားဖြည့်တင်းနေတယ်လို့မိုင်းရှုဒေတာခံတွေကပြောပါတယ်
ကရင်အမျိုးသားအစည်းအရုံးခင်ယူမြိတ်တဝဲခိုင်တပ်မဟာလေးလက်အောက်ခံတပ်ရင်းကိုအစိုးရတပ်ကဝင်းရောက်ပစ်ခတ်ခဲ့လို့ခင်ယူဘက်ကနှစ်ဦးသေဆုံးသွားခဲ့တယ်လို့လက်နက်တွေလည်းသိမ်းယူသွားတယ်လို့ခင်ယူမြိတ်တဝဲခိုင်တွဲဖက်အတွင်းရင်းမှုဘဒိုစောအင်နာကပြောပါတယ်မြန်မာအစိုးရစစ်တပ်ချင်းမြန်တပ်ရင်းခမာယ99ကခင်ယူတပ်မဟာလေးလက်အောက်ခံတပ်ရင်း71ကိုအခုလ73ရက်နေ့ညနေပိုင်းနဲ့74ရက်နေ့တွေမှာဝင်းရောက်ပစ်ခတ်ခဲ့တယ်လို့သူကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး KNU အနေနဲ့တိုင်းမှုနဲ့သက်ဆိုင်ရာစီကိုကြောင်းကြားထားပြီးပြီလို့ဆိုပါတယ်။ကရင်အမျိုးသားစီယုံ KNU ဟာမြန်မာအစိုးရနဲ့2012ခုနှစ်နှစ်ဆန်းပိုင်းကပြစ်ခတ်ရစဲထားတာပါ။
သူနာပူမြင့်မြုံဟောင်းရှာဖွေဒူးဖို့တွေ့ရှိချက်အားလုံးကိုအများပြည်သူတည်ရှိလေ့လာနိုင်ဖို့အတွက်မော်လမြိုင်မှာရှိတဲ့ယဉ်ကျေးမှုပြတိုက်မှဇွန်လ16ရက်နေ့မှာစတင်ခင်းကျင်းပြတာထားမယ်လို့သိရပါတယ်။ရှာဖွေတွေ့ရှိချက်အားလုံးရဲ့ခင်းကျင်းပြတာပွဲမှာမိသူမဆိုလာရောက်လေ့လာနိုင်ပြီးတပတ်ကြာပြတာထားမှာဖြစ်ပါတယ်။ဒါကြောင့်တက္ကသိုလ်ကျောင်းသားအပါဝင်အထက်တန်းကျောင်းသူကျောင်းသားတွေလာရောက်လေ့လာဖို့ကိုလည်းဖိတ်ကြားထားတယ်လို့မွန်ပြည်နယ်ယဉ်ကျေးမှုတာဝန်ခံဝန်ကြီးဒေါက်တာမင်းနွယ်စိုးကပြောပါတယ်။သူ့နာပူမီမြို့ဟောင်းတူဖော်မှုကိုပြည်ထောင်စုပတ်ကျက်နဲ့ရှေးဟောင်းသူတေတနာအမျိုးသားပြတိုက်နဲ့စာကြည့်တိုက်ဦးစီးဌာနတို့ကနေ2014ခုနှစ်ဇန်နဝါရီလကနေစတင်တူဖော်ခဲ့ပြီးတူဖော်မှုကာလတလျှောက်မှာတော့ပါတာရေးအဆောက်ဦးလို့ယူဆရတဲ့အဆောက်ဦးတွေမြို့ရိုးလို့ယူဆရတဲ့အဆောက်ဦးတွေအပြင်လက်ရွေးစင်အုပ်ချက်ကဝင်ရုပ်ကြွအုပ်ခွက်ဖျားအကျိုးအပဲ့စီမီခွက်စားထဲတဲ့အိုတူလောင်အိုးချမ်းကွဲတွေတင်းကားပြားစားတဲ့ပစ္စည်းတွေတူဖော်တွေ့ရှိခဲ့တယ်လို့တူဖော်ရေးအဖွဲ့ကနေတည်ရှိရပါတယ်
ကချင်ပြည်နယ်မြစ်ကြီးနားမြို့မှာမြန်မာစစ်တပ်နဲ့ကင်အိုတို့တိုက်ပွဲပြန်လည်ဖြစ်ပွားတဲ့တုံးနှစ်ပြည့်အထိမ်းအမှတ်နေနဲ့ကချင်နှစ်ချင်းခရီးရန်ဖွဲ့ချုပ် ကချင်လက်နက်ကိုင်အဖွဲ့ခရိုင်အင်းနဲ့အစိုးရစစ်တပ်တို့ကြားတုံးနှစ်ကြာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကချင်စစ်ပြေးဒုက္ခသည်စခန်းကကျောင်းသားတွေအနေနဲ့ပညာရေးရှိဆက်ဖို့ခက်ခဲဖြစ်နေပါတယ်။စစ်ပွဲတွေကြောင့်ခရိုင်အိုးကျောင်းတွေပိတ်ထားရသလိုခရိုင်အိုးဘက်ကတော့ကျောင်းတွေအမြန်ဖွင့်နိုင်ရေးအတွက်ကြိုးပမ်းနေစေလို့ဆိုပါတယ်။ကချင်ဒုက္ခသည်စခန်းနဲ့ကျောင်းသားတွေရဲ့ပည
ti KIU ga phoe le tha de tak gro chang lwe ko ma twan nai de be pinya ye ko khit sa yat tha ya de lo ma gan yan thauk ga de sakan ga kachin tan yin du ma ywe pu ga pyo ba de
sena ong tha yin le te ke lo tak du mu phin phi khein ga ro ba chu ma shi la ma mho pu lo da ba ni ma le ga se tak du ro te phyan te me lo do chou sa lo da ba me lu phit la me jom ti bna dis si chang lo
မရွယ်ဘူးကတော့ပြီးခဲ့တဲ့နှစ်ကတက္ကသိုလ်ဝန်ထမ်းစာမှုပွဲကိုအင်လန်ပွန်ဒုက္ခတဲ့စခန်းကနေအောင်မြင်ခဲ့တာပါအလားတူခြေရန်ဒုက္ခတဲ့စခန်းကကျောင်းသူမနုထုကလည်းဆယ်တန်းအောင်ပြီးကြတဲ့ကတက္ကသိုလ်ကျောင်းပြင်တခြားသင်တန်းတွေဆက်သက်ခြင်းပေမဲ့မသက်နိုင်သေးပဲစခန်းထဲမှာလှုပ်အားပေးဆရာမအနေနဲ့လှုပ်ဆောင်နေရတယ်လို့ဆိုပါတယ
်ဆယ်တန်းအောင်ပြီးကြတဲ့ကတော့အောင်စင်းမထွက်ခင်မှာမချင်အောင်မနေအောင်စင်းထွက်တာနဲ့အောင်တာနဲ့တခါလေးမှကျုံးဆင်မလာလို့တင်တန်းရတဲ့မယ်ဆိုတဲ့ပြမီလူမှာပစားခက်ခဲရှုတော့မသက်နိုင်သေးဘူး
ဒုက္ခတဲ့စခန်းကတက္ကသိုလ်ဝန်ထမ်းစာမှုပွဲအောင်လာတဲ့ကလေးတွေ KIO ကဖွင့်လှစ်မဲ့တက္ကသိုလ်ကျောင်းတွေကိုစောင့်နေတယ်လို့ဆိုပါတယ်။ KIO အနေနဲ့ကလည်းတက္ကသိုလ်စစ်ကျောင်းတွေဖွင့်နေအောင်စီစဉ်နေတယ်လို့ KIO ဗဟုပညာရေးဌာနကအသွင်းမှုဥယျော်ဆောင်ကအခုလိုပြောပါတယ
်။စကြတော့ဒီစစ်ဖြစ်တာနဲ့ကျွန်တော်ကောလိပ်ဖွင့်ဖို့အစီအစဉ်ရှိတယ်။စစ်ရဲ့အခြေအနေကြောင့်ပါပဲ။ဖြစ်ခဲ့တယ်။ထေရအောင်ရတယ်။200 300လောက်ရှိသူတို့ရဲ့ဖြစ်ဆက်မဲ့ပညာရေးလိုအပ်ချက်တွေကျွန်တော်တွေ့တော့အဲ့ဒါကောလိပ်ဖွင့်ရအောင်ဆိုမှစီစဉ်နေတဲ့
စစ်မဖြစ်ခင်တုန်းကအခြေခံမူလတန်းအလဲတန်းနဲ့အထက်တန်းကျောင်းတွေရှိခဲ့တယ်လို့လဲဆိုပါတယ်။ဒါအပြင်အခြေခံစေးပညာနဲ့သူနာပြုကျောင်းပြင်စိုက်ပျိုးရေးဒီပလိုမာကျောင်းလည်းရှိခဲ့ပေမဲ့လက်ရှိတက္ကသိုလ်ဝန်ထမ်းအောင်သူတွေအတွက်တခြားကျောင်းတွေထပ်ဖွင့်နိုင်ဖို့ကြိုးစားနေစေလို့လဲဥယျော်ဆောင်ကပြောပါတယ
်။ဆက်ပြီးတော့ရှမ်းပြည်မြောက်ပိုင်းမူဆယ်ခရိုင်အတွင်းမှာအစိုးရတပ်နဲ့တိုင်းရင်းသားတပ်ပေါင်းစုတို့အကြားမှာတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေပါတယ်။နှစ်ဖက်လက်နက်ကင်တက်အကြားကတိုက်ပွဲတွေကြောင့်ဒေသခံလူထုတွေအနေနဲ့စစ်ဘေးဒဏ်ကိုခံနေကြရသလိုစစ်ပွဲတွေကိုလုံးဝအလိုမရှိတော့တဲ့အခြေအနေတွေကိုတော့ဆိုင်းမွန်းကနေစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင
်။ရှမ်းပြည်မြောက်ပိုင်းမူဆက်ခရိုင်ကုတ်ခံမြို့နယ်မွန်းပေါ်ကျေးရွာအုပ်စုအတွင်းမှာအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကင်အုပ်စုအကြားတိုက်ပွဲတွေမကြာခဏဖြစ်ပွားနေပါတယ်။အခုလိုဖြစ်ပွားတဲ့တိုက်ပွဲအကျိုးဆက်တွေကြောင့်ဒေသခံတွေအနေနဲ့စစ်ဘေးဒဏ်ကိုခံနေရတယ်လို့မွန်းပေါ်ဒေသခံတို့ကရှမ်းပါတာနဲ့အခုလိုပြောပါတယ်။
အမွန်မူကဒီမန္တန်ရံကြီးအိုဒီကနေ့မွာပြင်းဖန်ပြီးတယ်နော
်ကျွန်တော်တို့မုံဘော့မှာဗမာတပ်မတော်နဲ့ KIU တို့မကြာခဏတိုက်ပွဲဖြစ်တယ် KIU စစ်ကြောင်းသွားလာတာများတယ်အစိုးရတပ်မတော်ဘက်ကလည်းအင်အားဖြည့်လာတယ်စစ်သားစုကျွန်တော်တို့အယမ်းကြောက်တာခြံထဲမတော်ရဲဘူးပေါ်ရာဖန်းတယ်မင်းကလေးတွေဆိုလည်းမရင်းကျစ်ခံရတယ်ဆိုတဲ့သတင်းတွေထွက်နေတယ်ပြီးခဲ့တဲ့3လကဆိုကျွန်တော်တို့ရွာကအမျိုးသမီးတယောက်ပမာစစ်တပ်ကဖမ်းလာတာပြန်လာတော့အဝတ်တွေပါမလာဘူးကိုလုံးသီးနဲ့ဘာလို့လဲမသိဘူးမေးလည်းမဖြေဘူး
တန်လွေအနောက်ချမ်းမှုဆယ်မြို့နယ်နဲ့ကုတ်ခိုင်မြို့နယ်ကြားမှာကချင်လူလိုက်ရဲ့ဖွဲ့ KIO SSA ရှမ်းပြည်တပ်မတော်နဲ့တအန်းခေါ်ပလောင်မျိုးတာလူမျိုးရေးတပ်ဦးအဖွဲ့တို့ကနေလှုပ်ရှားနေတဲ့နယ်မြေဖြစ်တယ်လို့အစိုးရတပ်တွေအနေနဲ့လည်းတိုက်ရင်အားပြည့်လာလို့တိုက်ပွဲထပ်ဖြစ်ဖွယ်ရှိနေတယ်လို့လည်းရှမ်းတပ်မှုတဦးဖြစ်တဲ့ဇိုင်းခမ်ခဲကအခုလိုပြောပါတယ
်သူတိုက်ရင်မူတော့အဲချုံခိုတိုက်ခိုင်ရတော့သူကတည်ရတာအဲကြောင့်မို့အစိုးရဘက်တည်ရတယ်အစိုးရဘက်တည်ရတယ်လည်းပုံမများလာတာပေါ့ဗျာအဲတိုက်ပွဲတွေပိုပြင်းထန်တယ်လို့သဘောရှိတယ်ဒီနေ့ထဲမှာလှုပ်ရှားနေတဲ့အစိုးရတပ်ကအစိုးရတပ်ရင်းတွေပေါ့20ထက်မနည်းဘူး
ဒေတာခံတွေလေရလုပ်ငန်းကောင်းမွန်စွာလုပ်ကင်နိုင်ရဲ့အတွက်စစ်ပွဲတွေကိုမလိုလားတော့တယ်လို့စီရင်အားလျှော့ချရေးကိုလိုလားနေတယ်လို့ကချင်ဘက်ပတစ်ကွန်ဗင်းရှင်းအဖွဲ့ကတင်းအုပ်ဆရာတဦးကပြောပါတယ်
这种是农播种的啊，可这么多作业嘞，对吧？这讲话农业今年土里嘞，这帮助都各岗都挖都把住嘞，这讲话啊都都绵绵去里嘞，一条不能得老，就能够收下对吧？就能够农播比较都做下可能去，这个农网都拉得到把住。
မြန်မာနိုင်ငံမှာ2010ခုနှစ်ကပွဲအပြီးတမဒဦးတိန်စင်အစိုးရတက်တက်လာပြီးနောက်ပိုင်းပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဖွဲ့စည်းပြီးတိုင်းဒေသနဲ့ကင်အဖွဲ့စည်းတွေနဲ့အပြစ်ခတ်ရက်စဲရေးအတွက်တွေ့ဆုံဆွေးနွေးခဲ့တယ်လို့တစ်ဖက်မှာလည်းမြန်မာစစ်တပ်တွေကနေ KIO ခေါ်ကချင်လွတ်လပ်ရေးအဖွဲ့တအန်းပလောင်အမျိုးသားလွတ်မြောက်ရေးအဖွဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့ဒေသတွေမှာစင်အားဖြစ်တင်ပြီးထိုးစစ်ဆင်နေဆဲဖြစ်ပါတယ်ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေတာခံပြည်သူတွေအနေနဲ့ဒီငိမ့်အေးချမ်းတဲ့အခြေအနေကင်းမဲ့နေပြီးစိုးရိမ်ထိတ်လန့်နေရတယ်လို့လည်းဒေတာခံတွေကပြောပါတယ်
အခုတတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
တနင်္ဂနွေလုံးအတိုင်းအတာဖြစ်ခဲ့ရက်စည်းရေးကြိုတင်ညီနိုင်ရေးအတွက်အစိုးရဘက်ကနေကန့်လန့်ချက်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများဘက်အနေနဲ့တွေးဆောင်ဖို့အဆင်သင့်မဖြစ်သေးဘူးလို့ NCCD ကောင်းဆောင်တွေကပြောပါတယ်။ရှမ်းပြည်တောင်ပိုင်းမိုင်းရှူးမြို့နယ်ကမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA အခြေစိုက်တဲ့တပ်စခန်းကိုအစိုးရတပ်မတော်ကနေတိုက်ခိုက်ခဲ့လို့ရှမ်းပြည်တပ်မတော်ဘက်ကတက်ဆုပ်ပေးလိုက်ရပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
နေဆက်ခြေဆိုင်တိုင်းရင်သတင်းတော့တွေတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင
် Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းချင်းဆုံးနာမွဲလူတွေအတွက်ဒီနိုင်ငံခြားသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဆိတ်ဘူးလေ ဈေးကလည်းလုံးကြီး
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary
way.
မြန်မာနိုင်ငံကငွေကြီးဈေးကွက်အလုပ်ကိုင်းတဲ့အခွင့်အလမ်းအပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
။ VOA ကနေကြတာရင်းနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုတန်လွှင့်နေတဲ့တနအိစာအစီအစဉ်အားလုံးကိုလည်းစီစဉ်ပြီးပြီးချင်းမြမဆန်တော်ချိန်ည10နာရီကနေ17နာရီအထိအစဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်။ kilohertz 6.5 4433ညနဲ့6325တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။VOA ရဲ့အစီအစဉ်တွေဆုံးမသက်ခင်အခုကြံနေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင
်။အီရတ်နိုင်ငံကဒဗုံတွေနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေမှာအီရတ်အစိုးရဘက်ကနေဝင်းပြီးတိုက်ခိုက်ပေးမဲ့သူတွေကိုတစ်လကိုဒေါ်လာ444ဒေါ်လာပေးမယ်လို့အီရတ်ဝန်ကြီးချုပ်နော်ရီအယ်မာလီကီကကန့်ကန့်လိုက်ပါတယ်။လုံခြုံရေးတပ်သားကူညီသူတွေအတွက်ပေးဖို့မှဖြစ်ပါတယ်။ဒီဥစ္စာဟာအီရန်နိုင်ငံဘေဂျီမြို့ကအကြီးဆုံးရေနံချက်ဆက်ယုံနေရာကိုပြန်လည်ထိန်းချုပ်နိုင်မှုအတွက်ဂျာတာဘရင်းနဲ့အီရတ်တပ်တွေနဲ့ဆူနီဆစ်သွေးကြော်တွေဆက်လက်တိုက်ခိုက်နေကြဆင်ပါပဲအခုလိုဝန်ကြီးချုပ်ကအကြေညာလိုက်တာပါဘရာဇီးနိုင်ငံမှာကျင်းပနေတဲ့2014ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲဗိုလ်တပ်ဦးနဲ့အုပ်စုဘီပွဲစဉ်မှာလက်ရှိချန်ပီယံစပိန်အသင်းဟာချီလီအသင်းကို2-0မရှိနဲ့ရှုံးပြီးအုပ်စုအဆင့်ကနေပြိုင်ပွဲထွက်ခဲ့ပြန်ပွဲကနေထွက်သွားပါပြီ။စပိန်အသင်းကပထမပွဲမှာနယ်သာလန်အသင်းကို 5-2 ဒုတိယပွဲမှာချီလီကို 2-0 မရှိနဲ့ဇက်တိုက်အရေးနိုင်သွားခဲ့တာဖြစ်ပါတယ်။ဗိုလ်တပ်ဦးနေကပဲကစားခဲ့တဲ့တခြားပွဲတွေမှာတော့အုပ်စုဘီကပဲနယ်သာလန်ကဩစတြေးလျကိုနိုင်ခဲ့ပါတယ်။ဒီအဆိုအရရှိရပြိုင်ဆိုင်မှုတွေကိုထုတ်ဖော်ပြောဆိုဖို့တောင်းဆိုကြတဲ့အဖွဲ့တွေကတက်ကြွလှုပ်ရှားသူ3ဦးကိုတရုတ်တရားရုံးကနေထောင်ဒဏ်6နှစ်ခွဲထိပြစ်ဒဏ်တွေချမှတ်လိုက်တာပါ။တရုတ်နိုင်ငံကသူတို့အနေနဲ့ဒုတိယရေနံသူးစင်ကိုအငင်းပွားမှုဖြစ်နေတဲ့ဗီယက်နမ်ကမ်းခြေအနီးကိုရွှေ့လိုက်တယ်လို့ပြောကြလိုက်ပါတယ်။ဒီနေရာဟာနှစ်နိုင်ငံသင်းမော်တွေပြင်းပြင်းထန်ထန်တိုက်ခိုက်နေတဲ့နေရာဖြစ်ပါတယ်။
သတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညာစီစဉ်ထုတ်လုပ်ရမှုကမက်ခင်ပြူထွေးဖြစ်ပြီးတော့အင်ဂျင်နီယာကတော့ကာတစ်စပိုင်နန်ဖြစ်ပါတယ်။ကျမတော့နနာချက်ပါ။ VO American တန်ညာပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ kHz 1595 9883 9323 11965နဲ့12395တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကိုနားဆင်ကြတဲ့အတွက်သောတာရှင်တွေကိုထူးပဲကျေးဇူးတင်ရှိပါတယ်။
This program has come to you from the Voice of America, Washington.